of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American စံကနေ2022ခုနှစ်အောက်တိုဘာလ1ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါရှင်။ American ဆိုရယာယီအတုံးစိတ်ကိုလွှတ်တော်ကခွင့်ပြုခဲ့တာမို့ဒီနေ့ကစပြီးတော့ဆိုရလုပ်ငန်းတချို့ရပ်ဆိုင်းလိုက်ရမယ့်အရေးကနေရှောင်ရှားနိုင်ခဲ့ပါတယ်။ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အခက်တိလိုက်စားမှုတွေကိုဒီကနေ့စတင်စစ်ဆေးတာမှစစ်ကောင်စီဘက်ကတရားလိုပြတက်တဲ့အဖြစ်နဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းလာရောက်ထွက်ဆိုခဲ့ပါတယ်။ American ဆေးကုမ္ပဏီ Merrick ကသူတို့ COVID-19 တောက်ဆေးကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေနဲ့စမ်းသပ်ခဲ့တာမှဆေးရုံတင်ရမှုနဲ့သေဆုံးမှုထက်ဝက်လျှော့ချနိုင်ခဲ့တယ်လို့ပြောပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဦးကျမောင်တန်းနဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့ဒေါက်ဆန်းစုကြည်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယာရုရယူထားချိန်မှာအာဏာနဲ့ငွေကြေးအလွဲသုံးစားလုပ်ခဲ့တဲ့ဆိုပြီးအခက်တိလိုက်စားမှုဥပဒေနဲ့အမှုဖွင့်ထားတာဒီကနေ့စတင်ကြားနာပါတယ်။တရားလိုပြတက်တဲ့အဖြစ်နဲ့ပထမဆုံးဘသူထွက်ဆိုပါသလဲ။
ကိုအရသာသက်ပြီးခေါ်ဆိုပြီးတော့ခေါ်တော့ကြောက်လာတဲ့ဘူးလဲဆိုတော့ဥဖြိုးမင်းသိန်းပါရန်ကုန်တိုင်းဝန်ကြီးချုပ်ဒီမှာလို့တော့အဓိကစိတ်မေးချက်ဥဖြိုးမင်းသိန်းက
ဒေါက်ဆန်းစုကြည်ရဲ့ရှင်နေဥက္ကမောင်စောပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဆရာနာသိမ်းပြီးတဲ့နောက်ပိုင်းရန်ကုန်စကိုင်းမကွေးစတဲ့နေရာတွေကပောက်ကွဲပစ်ခတ်မှုတွေအကြောင်းစကိုင်းတိုင်းကဏီဘက်ကကြေးရွာအနည်းဆုံး17ရွာမှာစစ်တပ်ကရှာဖွေဖမ်းဆီးနေတာရခိုင်ဘက်မှာတော့ဆောက်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်းလိုက်တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ဥတမောင်တန်းတို့ကပြောပြပေးကြပါရစ်မယ်ရှင်
American ဆိုရလုပ်ငန်းတွေကိုဒီဇင်ဘာလ3ရက်နေ့အထိလည်ပတ်နိုင်အောင်လွှတ်တော်ကယာယီအတုံးစိတ်ခွင့်ပြုခဲ့တာမို့ဒီကနေ့နဲ့စပြီးတော့အစိုးရလုပ်ငန်းတချို့ရပ်ဆိုင်းလိုက်ရမယ့်အရေးကနေရှောင်ရှားနိုင်ခဲ့ပါတယ်။အစိုးရယာယီအတုံးစိတ်မူကြမ်းကိုကြာသပတေးနေ့တုန်းကအထက်လွှတ်တော်မှ65မဲ35မဲနဲ့အတည်ပြုနိုင်ခဲ့တယ်လို့အောက်လွှတ်တော်မှလည်းထောက်ခံမဲ254မဲ၊ကန့်ကွက်မဲ185မဲတို့နဲ့အတည်ပြုနိုင်ခဲ့ပါတယ်
။ And with this continuing resolution we not only keep government open, keep checks flowing to our veterans
ဆိုရလုပ်ငန်းတွေဆက်ပြီးလုပ်နိုင်ဖို့ဥပဒေကြမ်းကဘလောက်အရေးကြီးတယ်လဲဆိုတာအပြင် American တွေကလူမှုအတိုင်းဝိုင်းတွေအတွက်ကူညီထောက်ပံ့နိုင်မှာဖြစ်တာမို့ဒီဥပဒေကြမ်းအတည်ပြုနိုင်တာကိုသူ့အနေနဲ့သိခုံယူတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောကြားခဲ့တာပါလွှတ်တော်နှစ်ရက်မှာအတည်ပြုနိုင်ခဲ့တဲ့ဥပဒေမူကြမ်းကိုသမ္မတ Joe Biden ကအင်ပြတော်မှာကြာသပတေးညတုန်းကလက်မှတ်ရေးထိုးပြထန်းခဲ့ပါတယ်ဥပဒေပြဋ္ဌာန်းချက်အရအစိုးရလုပ်ငန်းတွေအားလုံးအတုံးစရိတ်ကိုလက်ရှိအတုံးစရိတ်ပမာဏဆက်လက်ပြီးတော့သုံးစွဲဖို့ခွင့်ပြုပါတယ်ဒါအပြင် Hurricane မုန်တိုင်းနဲ့ Tommy Dan ခံထားရတဲ့ပြည်နယ်တွေပြန်လည်ထူထောင်ရေးအတွက်ဒေါ်လာ 28.6 ဘီလီယံသုံးစွဲရေးနဲ့အာဖဂန်နစ္စတန်ကနေရောက်လာတဲ့ဒုက္ခသည်တွေနေရာချထားရေးအတွက်ဒေါ်လာ 6.3 ဘီလီယံသုံးစွဲရေးတို့လည်းပါဝင်ပါတယ်။ American ပြည်ထောင်စုတွေကအိုဟောင်းနေတဲ့လမ်းတွေတံတားတွေကိုပြုပြင်တည်ဆောက်ရေးနဲ့တနိုင်ငံလုံးမြန်နှုံးမြင့် Broadband Internet ကွန်ရက်တွေဖြန့်ကျက်နိုင်ရေးအတွက်အခြေခံအဆောက်အုံဆိုင်ရာအသုံးစရိတ်မူကြမ်းကိုတော့ Democrat အမတ်တွေကြားမှကန့်ကွက်မှုတွေရှိနေတဲ့အတွက်ကြာသပတေးနေ့တုန်းကမဲခွဲမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်ရှင်။
ဒေါ်လာ30 trillion နဲ့အခြေခံအဆောက်အုံစီမံကိန်းပေါ်ကြာတာပရိနေမဲပေးမဲ့အစီအစဉ်ကိုဒီမိုကရက်တွေအားရွှေ့ဆိုင်းလိုက်ပါတယ်။ဒီမိုကရက်အမတ်တွေကြားမှာတိုးတက်ရေးသဘောထားအမြင်ရှိသူတွေကအခြေခံအဆောက်အုံဥပဒေကြမ်းနဲ့ဒေါ်လာ 3.5 trillion တန်လူမှုဝန်ထမ်းနဲ့ရာသီဥတုနဲ့ပတ်သက်တဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ်တွေကိုတွဲချိတ်ထားချင်ကြပါတယ်။သူတို့ဦးစားပေးထားတဲ့လုပ်ငန်းတွေလူမှုအစီအစဉ်မှာမပါရင်အခြေခံအဆောက်အုံဥပဒေကြမ်းကိုဆန့်ကျင်မဲ့ပေးမယ်လို့လည်းသူတို့ကပြောထားပါတယ်။ဒီမိုကရက်အမတ်တွေကြားမှာအခုလိုယူဆရေးရာပွဲပြနေတာကိုပေါင်းစည်းပေးနိုင်မဲ့အစိုးပြုချက်တရရရှိအောင်သမ္မတဘိုင်ဒန်နဲ့သူ့ရဲ့အရာရှိတွေကစ조사နေကြပါတယ်။ဒါပေမဲ့လူမှုအစီအစဉ်တွေပါဝင်မဲ့အစိုးရအသုံးစိတ်တစ်ခုလုံးကိုတော့ Republican အမတ်တွေကထောက်ခံကြပွဲမရှိဘူးလို့သုံးသပ်သူတွေကပြောကြပါတယ်။အစိုးရရဲ့ကြွေးကိုလက်ရှိကန့်သက်ချက်ဒေါ်လာ 28.4 ထရီလီယံထက်ပိုမြင့်ရေးကိစ္စမှာလည်းဒီမိုကရက်ဘတ်တွေကတိုးမြင့်လို့ပြီး Republican အမတ်တွေကစန့်ကျင်ပွဲပြနေကြပါတယ်။
ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အခက်တိလိုက်စားမှုတွေကိုနေပြည်တော်တည်ထံတရားရုံးမှာဒီနေ့အောက်တိုဘာ1ရက်နေ့မှာစတင်စစ်ဆေးတာမှာစစ်ကောင်စီဘက်ကတရားလိုပြတက်တဲ့အဖြစ်နဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းလာရောက်ထွက်ဆိုခဲ့ပါတယ်။ဒေါက်ဆန်းစုကြည်ပေါ်ဆွဲထားတဲ့အခက်တိလိုက်စားမှုတွေထဲမှာဦးဖြိုးမင်းသိန်းစီက American Dollar နဲ့ Academy အခောက်ရွှေတွေကိုလက်ခံယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တမှုပါဝင်ပါတယ်။နောက်ထပ်သုံးမှုကတော့ Dokinji Foundation နဲ့ပတ်သက်လို့တရားစွဲထားတာဖြစ်ပါတယ်။ တိုင်ကြားမှုတွေကြောင့်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအဖွဲ့ဖွဲ့စုံစမ်းခဲ့တာမှာတောင်ဆန်းစုကြည်အတိုင်ပင်ခံယာတုယူထားစဉ်တုန်းကရန်ကုန်တိုင်းအစိုးရဆောင်ရွက်ချက်တွေကိုထောက်ခံကာကွယ်ဖို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေးတဲ့တစိုးလက်ဆောင်အမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်တာကို3ချိန်ခွဲလက်ခံယူခဲ့တာတွေ့ရှိတယ်လို့စစ်ကောင်စီကဆွဆဲထားပါတယ်အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့ဒေါန်ဆန်းစုကြည်ကိုမန္တလေးတိုင်းဒေသကြီးတရားလွှတ်တော်မှစစ်ကောင်စီကကြားဆွဲခဲ့တဲ့အမှု၄မှုကိုနေပြည်တော်မှပြောင်းရွှေ့ပြီးတော့ဒီနေ့စတင်စစ်ဆင်နေတာလည်းဖြစ်ပါတယ်၄မှုမှာဒေါန်ဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲထားတာက2မှုနေပြည်တော်စီမင်းတာယာရေးဥက္ကဋ္ဌတာဝန်နဲ့နေပြည်တော်မြို့တော်ဝန်တာဝန်နဲ့ယူခဲ့သူဒေါက်တာမျိုးအောင်နေပြည်တော်ဒုတိယမြို့တော်ဝန်တာဝန်ယူခဲ့သူဦးရန်မင်းဦးနဲ့နေပြည်တော်စီမင်းတာယာရေးကော်မတီမှပါခဲ့သူဦးမင်းသူတို့နဲ့အမှုတွဲဖွင့်ထားတဲ့အမှု2ခုပါဝင်ပါတယ်နေပြည်တော်မှာဒေါခင်ကြီးဖောင်ဒေးရှင်းရဲ့လာရောက်တော့စီမံကိန်းအတွက်မြေခွက်2ကွက်ကိုနေပြည်တော်စီပင်မှာလျှောက်ထားရမှာတောင်ဆန်းစုကြည်ဟာယာရုအချိန်အဟွာတုံးပြီးတော့ထိုက်တင်တန်ဖိုးထက်များစွာရှော့ပေးခဲ့ပြီးပေးချေခဲ့တာကြောင့်နိုင်ငံတော်ကကျပ်ငွေ19ဘီလီယံကျော်နှစ်နာဆုံးရှုံးတယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြောထားပါတယ်။လာရောက်တော့မြေခွက်တွေကိုမြေနေရာချပေးခြင်းနဲ့မြေကရန်ထုတ်ပေးကြမှာလဲလုံထုံးလုံနေတွေကိုဖောက်ဖျက်ကျူးလွန်ပြီးတော့ခွင့်ပြုပေးခဲ့တာကြောင့်ဆိုပြီးဒေါက်တာမျိုးအောင်ဦးရဲမင်းဦးဦးမင်းသူတို့ကအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55မြင်းဆောင်63တို့နဲ့တရားစွဲထားတာဖြစ်ပါတယ်ရှင်
။ Ranger ဒုက္ခတဲ့ကောင်းဆောင်မိုဟစ်ဦးလာအသက်ခံမှုနဲ့ပတ်သက်ပြီးနာမဲဟက်အမည်နဲ့တန်ရရှိသူတယောက်ကိုဖမ်းဆီးထားကြောင်းမင်္ဂလာတဲ့ရှက်တဲ့ဖွဲ့ကပြောပါတယ်။တန်ရရှိသူဟာ Ranger တယောက်ဖြစ်တယ်လို့လည်းရဲကပြောပါတယ်။မြမဆူကအကျန်းဖက်အဖွဲ့အဖြစ်ကြီးညာထားတဲ့အာစာအဖွဲ့ကလည်းဝန်ထဲကြောင့်ကြီးညာချက်တရားထုတ်ပြန်လိုက်ပြီးအဖွဲ့ပေါ်ထင်အောင်ထင်မှားဖြစ်နာနေတာတွေကိုညှင်းဆိုလိုက်ကလက်တွေကိုအေးအေးယူပေးဖို့တောင်းဆိုလိုက်ပါတယ်။ဒီအမှုကိုစုံစမ်းစစ်ဆေးအေးအေးယူဖို့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေကိုကုလသမဂ္ဂကတောင်းဆိုလိုက်တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖနီတမ်ပလေးကကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်မင်းကြီးမီရှယ်ဘက်ချလက်ကလည်းဒီသတင်းကိုကြားတဲ့အတွက်ထိတ်လန့်တုံ့ပြန်ကြောင်းနဲ့တိတိယယောက်စုံစမ်းစစ်ဆေးရေးယူဖို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘယ်လ်ကင်ကလည်းပွင့်လင်းမြင်သာမှုအပြည့်စုံနဲ့စစ်ဆေးရေးယူဖို့တောင်းဆိုလိုက်ပါတယ်။မိုဟစ်ပူလဲဟာကြီးညာရေးနဲ့လူခွင့်ရေးဆိုင်ရာရခိုင်ပြည်နယ်ရိုဟင်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌပါ။ကော့ကစ်ဘဇားနယ်အတွင်းမှာကကုတုပလောင်ဒုက္ခသည်စခန်းမှာရာဇဝတ်မှုတွေတိုးများလာနေပြီးမတူတဲ့အုပ်စုတွေကြားတင်းမာမှုကြီးထွားနေသလိုဘင်္ဂလားဒေ့ရှ်အတိုင်းဝင်းအတွင်းမှာလည်းရိုဟင်ဂျာစစ်ကြီးတွေတဘောထားတွေတိုးများလာနေတယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ
်။အဂဒဘလာတရဲ့ VOA မြန်မာပိုင်းကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာပေးပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံကအသည့်တင်ထွင်ထုတ်လုပ်ထားတဲ့ဝေဟင်ပြစ်ဒုံးခွေမစ်ဆောင်းတစ်ခုကိုကြာသပတေးနေ့ကစမ်းသပ်ခဲ့တဲ့အကြောင်းအစိုးရပိုင်း KCNA သတင်းကဒီကနေ့တောက်ကြနေမှာထုတ်ပြန်ခဲ့ပါတယ်။ဒီသတင်းပတ်တဲ့သိရသလောက်ဒုတိယအကြိမ်မစ်ဆောင်းဒုံးစမ်းသပ်မှုဖြစ်ပါတယ်။မြောက်ကိုရီးယားမှာအရင်တစ်ခါမှမမြင်ဘူးခဲ့တဲ့အတန်ထက်မြန်တဲ့မစ်ဆောင်းဒုံးတစ်ခုကိုလည်းကြာသပတေးနေ့ကစမ်းသပ်ခဲ့တာဖြစ်ပါတယ်။ရွှေပြောင်းပြစ်စင်ပေါ်ကနေအသည့်တင်ထွင်တဲ့လေကြောင်းရန်ကာကွယ်ရေးဒုံးကြီးဖြစ်ခတ်မှုဆိုပြီးတော့ပုံတပုံကိုကိုရီးယားအစိုးရပိုင်း KCNA ကဖော်ပြခဲ့ပေမဲ့နေရာအတိအကျကိုတော့ဖော်ပြထားခြင်းမရှိပါဘူး။ September လအတွင်းမှာပဲပဲ့ထင်းတပ် missile ဒုံးနဲ့ nuclear ထိပ်ဖူးတပ်နိုင်တဲ့ cruise missile တစ်ခုကိုစမ်းသပ်ခဲ့တဲ့အတွက် nuclear လက်နက်ဖြတ်သိမ်းရေးဆွေးနွေးမှုတွေရပ်ဆိုင်းနေချိန်မြောက်ကိုရီးယားနိုင်ငံကအဆင့်မြင့်လက်နက်တွေတီထွင်နေတယ်ဆိုတာကိုသိနိုင်တယ်လို့လေလာသူတွေကပြောပါတယ်။ September 28ရက်နေ့တုန်းကလည်းအတန်ထက်မြန်တဲ့ Hwasong-8 missile ဒုံးပြစ်လွတ်တဲ့ခလုတ်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းကနှိပ်ပြီးပြစ်လွတ်လိုက်တဲ့ဗီဒီယိုတစ်ခုကိုလည်းမြောက်ကိုရီးယားကထုတ်ပြန်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့နဲ့ဒီရန်လိုရင်လိုသလိုတိခတ်မှာရန်လိုပြီးတော့မှလိုရင်လိုသလိုမလိုရင်မလိုသလိုမူကိုကျင့်သုံးတဲ့အတွက်ကိုယ့်ကိုယ်ကိုခုခံကာကွယ်နိုင်ဖို့အတွက်အခုလိုဆက်သက်မှုတွေလုပ်ရတာလို့မြောက်ကိုရီးယားအစိုးရကပြောပါတယ်။အမေရိကန်အစိုးရကတော့မြောက်ကိုရီးယားအပေါ်ရန်လိုမှုမရှိဘူးလို့ပြောကြားပြီးဆွေးနွေးပွဲတွေပြန်ဆဖို့အတွက်မြောက်ကိုရီးယားအစိုးရကိုတောင်းဆိုထားပါတယ်ရှင်။
Real Earth လို့အင်္ဂလိပ်လိုသိကြတဲ့မြေရှားသတ္တုထုတ်လုပ်မှုပမာဏကိုတရုတ်နိုင်ငံက20ရာခိုင်နှုန်းတိုးပြစ်ထုတ်လုပ်ပဲလို့ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ထုတ်လုပ်မှုရဲ့90ရာခိုင်နှုန်းကမြန်မာနိုင်ငံကလာတာပါ။ COVID ကြောင့်နေဆက်တွေပိတ်ထားတဲ့အတွက်သေပို့ဆောင်ရေးတန့်သွားတာကြောင့်ပြန်ဖွင့်တဲ့အချိန်ထိမြေရှားသတ္တုရရှိရေးကခက်ခဲလိမ့်မယ်လို့ Wood Packaging Company ရဲ့သုံးသပ်သူ David Merriman ကပြောပါတယ်။မြေရှားသတ္တုကို Electronic နဲ့စစ်ရေးဆိုင်ရာပစ္စည်းတွေအတွက်အသုံးပြုပါတယ်။ထုတ်လုပ်သူတွေသုံးဆွဲနိုင်တဲ့ပုံစံမြေရှားတက်တု2021ခုနှစ်အတွက်ထုတ်လုပ်မှုပမာဏကိုတန်36,200ဖြစ်သတ်မှတ်ထားတဲ့အကြောင်းတက်တုတူဖို့ရင်းနဲ့နေပြည်တော်ဝန်ကြီးဌာနရဲ့ကြေညာချက်မှာပြောပါတယ် ထုတ်လုပ်တဲ့ခွဲတန်းကိုနိုင်ငံတော်ပိုင်ကုမ္ပဏီ6ခုကိုခွဲခြားပေးထားပါတယ်
။ American ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Mark ကသူတို့စမ်းသပ်နေတဲ့ COVID-19 ကပ်ရောဂါအတွက်တောက်ဆေးကို Coronavirus ပေါ်လက်တလောကူးစက်ခံရသူတွေနဲ့စမ်းသပ်ခဲ့တာမှဆေးရုံတရားမှုနဲ့သေဆုံးမှုထက်ဝက်လျှော့ချနိုင်ခဲ့တယ်လို့ပြောပါတယ်။မကြာခင်သူတို့ရဲ့ COVID ကာကွယ်တောက်ဆေးကိုအသုံးပြုခွင့်ပေးဖို့အတွက် American နဲ့ကမ္ဘာတစ်ဝှမ်းမှာခွင့်ပြုချက်တောင်းမယ်လို့လည်း Merit ကုမ္ပဏီကပြောပါတယ်။တကယ်လို့ခွင့်ပြုချက်ရမယ်ဆိုရင်ဒီဆေးဟာ COVID-19 ကပ်ရောဂါကိုကုသနိုင်မယ့်ပထမဆုံးတောက်ဆေးဖြစ်လာပါလိမ့်မယ်။သူတို့စမ်းသပ်မှုကိုကုမ္ပဏီတွင်ထုတ်ပြန်ခဲ့တာဖြစ်ပြီးတော့ဗမလိုက်သုံးသပ်သူတွေရဲ့စမ်းစစ်သုံးသပ်ချက်တော့မရှိသေးပါဘူး။ COVID ကူးစက်နေသူတွေကအဝလွန်သူတွေ၊စီးကျိုရောဂါနဲ့နှလုံးရောဂါရှိသူတွေလို့စိုးရိမ်ရတယ်လို့သတ်မှတ်ခံထားရသူတွေမှာရောဂါလက္ခဏာသိပ်မပြင်းထန်တဲ့သူ985ယောက်ကိုစမ်းသပ်ခဲ့ပါတယ်။စမ်းသပ်မှုအတွင်းမှာ Molnupiravir လို့နာမည်ပေးထားတဲ့ဆေးကိုတောက်သုံးသူတွေကရက်30အကြာမှာဆေးရုံတင်ကုသမှုခံရသူနဲ့သေဆုံးသူက 9.3 ရာခိုင်နှုန်းသာရှိပြီးတော့အာနိသင်မပါတဲ့ဆေးတောက်သုံးသူတွေကဆေးရုံတင်ကုသမှုခံရသူနဲ့သေဆုံးသူက 14.1 ရာခိုင်နှုန်းရှိခဲ့ပါတယ်။သူတို့စမ်းသပ်တောက်ဆေးထားတဲ့အဖွဲ့တွေမှာစမ်းသပ်ကာလအတွင်းသေဆုံးသူတယောက်မှမရှိဘဲအာနိသင်မပါတဲ့ဆေးတောက်ထားတဲ့အုပ်စုတွေမှာတော့သေဆုံးသူ6ယောက်ရှိခဲ့တယ်လို့လည်း Merit ဆေးကုမ္ပဏီကပြောပါတယ်ရှင်။
နိုင်ငံကပြိုင်ပွဲတွေမှာစုစည်းအများဆုံးရခဲ့ကြတဲ့အာကစားသမားအ ਨੇ စုတွေကတယောက်ဖြစ်တဲ့မြမကုံဆောင်ပြေခွန်ပြေအာကစားသမားဟောင်းဒေါခင်ခင်ထွေးဟာစက်တင်ဘာလ30ရက်နေ့ကအသည်းကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်။ဒေါခင်ခင်ထွေးဟာပြီးခဲ့တဲ့နှစ်တွေကလေးကအသည်းကင်ဆာရောဂါဝင်တာကိုခံစားခဲ့ရတာဖြစ်ပြီးမနေ့ကြာသပတေးနေ့17:25မိနစ်ကအသက်56နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့မိသားစုလူမှုကွန်ရက်မှာဖော်ပြထားပါတယ်။နာရီခါနာကိုလည်းဒီနေ့ပဲပြုလုပ်ခဲ့ကြပါတယ်။ဒေါခင်ခင်ထွေးဟာမြမလည်ရွေးစဉ်ပြေးခုံပြေးအာဆာသမားဖြစ်နေရှစ်တောင်အာရှအာရှနဲ့အိုလံပစ်အာဆာတိုင်ပွဲတွေကိုဝင်ရောက်ရှင်တိုင်ခဲ့ပြီးအာရှပြိုင်ပွဲမှာရွှေတစ်ခုနဲ့ရှစ်တောင်အာရှပြိုင်ပွဲကရွှေ10ခုအပါအဝင်ရွှေစိတ်30ရယူနိုင်ခဲ့ပါတယ်ဒေါခင်ခင်ထွေးဟာ1983ခုနှစ်12ချိန်ကြောင့်ရှစ်တောင်အာရှအာဆာပြိုင်ပွဲကိုစတင်ဝင်ရောက်ရှင်တိုင်ခဲ့ပြီး1985 89 89 91 93နဲ့95စီးကိန်းပြိုင်ပွဲတွေရဲ့တာလတ်အပြေးပြိုင်ပွဲတွေမှာမြန်မာနိုင်ငံအတွက်ရွှေစိတ်6ခုနဲ့1989ခုအာကစားပြိုင်ပွဲမှာရွှေစိတ်တစ်ခုယူပေးခဲ့နိုင်ခဲ့သူဖြစ်ပါတယ
်။အော်တိုဘာလတရနေ့တောက်ကြနေရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ဆုမြတ်မွန်နဲ့ဦးတမောင်တန်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American အတန်ရဲ့တောက်ကြနေညနောက်ဆုံးထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အရင်ဆုံးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပေါ်မှာအာကရိလိုက်စားမှုဆွဲချက်နဲ့ဒီကနေ့နေပြည်တော်တရားရုံးချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကစစ်ကောင်စီဘက်ကနေတက်တည်ထွက်ဆိုခဲ့ပါတယ်။ဒါအပြင်နောက်တိုးအမှုနဲ့ထပ်ပြီးဆွဲတယ်ဆိုတာကိုစာပို့ထားတယ်လို့လည်းရှေ့နေဖြစ်သူကပြောပါတယ်။ဒီကနေ့တရားခွင်အခြေအနေသိထားရသမျှရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
အောက်ရနေစာမှုတိုက်ဖြတ်ရေးဥပဒေနဲ့ဒေါ်ဆန်းစုကြည်ကိုအမှုလေးမှုတက်ပြီးမန္တလေးမှာဆွဲဆိုခဲ့တာကိုနေပြည်တော်မှာပြောင်းရွှေ့ပြီးဒီကနေ့ပထမဆုံးကြားနာစစ်ဆေးတာမှာရန်ကုန်တိုင်းဝန်ကြီးချုပ်ဟာဦးဖြိုးမင်းသိန်းကစစ်ကောင်စီတပ်တွေအနေနဲ့လာရောက်ထွက်ဆိုခဲ့တယ်လို့ရှင်းနေဦးခမောင်စောက VOA ကိုပြောပါတယ်
။ဦးဖြိုးမင်းသိန်းကနေပြည်တော်မှာဒေါ်လာနဲ့ရွှေကြောင်းနေပေးတာကိုလက်ခံနေဆိုတဲ့စွပ်စွဲချက်ပါ။အဲတော့အရာဆက်ဆက်ပါလား။အဲဒီအမှုအနေနဲ့ပဲအရာသားတွေတရားစစ်တော်ကလုပ်ပါလေ။အဲ့တော့ဟိုကအရသာသက်ကြီးခေါ်ဆိုပြီးတော့ခေါ်တော့ရောက်လာတော့ဘယ်လိုလဲဆိုတော့ဥဖြိုးမင်းသိန်းပါရန်ကုန်တိုင်းဝန်ကြီးချုပ်ဆင်မလို့တော့အဓိကစိတ်မေးချက်ဥဖြိုးမင်းသိန်းကခင်ဗျားတို့ကျွန်တော်တို့သူ့ဗီဒီယိုနဲ့ရိုက်ထားတဲ့တွေ့တဲ့အတိုင်းပေါ့ဗျာအဲ့ဒီအကြောင်းအတိုင်းပဲသူကထွက်သွားလာဗျာဟိုသူ့အနေကတော့ညှင်းညွန်းနေရကြီးရတာဗျပြန်လာမေးရတော့ရှိရနေကြမှာသူ့ဟိုဟာဒီလိုမင်းသိန်းပြန်လာပါမယ်ကျွန်တော်တို့ဝိုင်းပြီးတော့ cross လုပ်ပါမယ်စိတ်ဝင်စားစရာအဲ့ဒီအခြေဖြစ်ပါလိမ့်မယ်ဗျာဒီလိုမင်းသိန်းကတော့ဒါသတိရှိရဖြတ်ပေါ်လာရနော်မျက်နှာမော့လည်းမကြည့်ဘူးဘုရားကတော့ငိုမျိုးလိုသွားပြီးတော့နှုတ်ဆက်ခြင်းပြောမပြောနဲ့မော့တော့ချင်းမပါဘူးဗျာဒါသတိကြီးရဲ့ပုံစံဆိုရလို့ပြည်တာပဲသွားတော့ဒီလိုပဲစာရင်းနဲ့ဒီလိုပဲကြည်နာပါမယ
်အာဂရိဆိုင်ရာအမှုလေးမှုမှာဒေါန်ဆန်းစုကြည်တဦးရဲ့ကိုတည်တံ့ဆွဲဆိုထားတာကနှစ်မှုတခြားသူတွေနဲ့ပူးတယ်ဆွဲဆိုထားတာကနှစ်မှုပါဝင်ပြီးနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတယ်တမှုနေပြည်တော်စီရင်သားရရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမြို့အောင်တို့နဲ့ပူးတယ်တမှုဆိုပြီးအာဂရိဥပဒေနဲ့ဆွဲထားတာဖြစ်ပါတယ်ဒီကနေ့မှာတော့ဒီလေးမှုတွေကတဦးတည်းနှစ်မှုနဲ့ပူးတယ်တမှု ပေါင်းသုံးမှုကိုစစ်ဆေးခဲ့တာပါဥဖြိုးမင်းသိအပြင်တခြားသက်တွေတူလဲဒီကနေ့ထွက်ဆိုခဲ့တယ်လို့အမှုရရဲ့တရက်လို့ဖြစ်သူအာခရီလိုက်စားမှုတိုက်ဖြတ်ရေးကစုံစမ်းစစ်ဆေးရေးမှုလဲထွက်ဆိုခဲ့တယ်လို့ရှင်းနေတွေကပြောပါတယ်နောက်ယုံချင်းပြန်ခေါ်ဖို့အတွက်တရားရုံးကတက်တွေရဲ့သဘောထားကိုမေးတဲ့အခါဥဖြိုးမင်းသိန်းကသူ့ကိုတခါတည်းစစ်ပေးဖို့တောင်းဆိုခဲ့ပေမဲ့တရားရုံးကဒီလာမယ့်ရှေ့ရနေ့ကိုပြန်ချင်းခဲ့တယ်လို့ဥက္ကမောင်စောကပြောပါတယ
်။ဥဖြိုးမင်းသိန်းကသူကသူ့အစီရင်နဲ့သူလာရတာမဟုတ်ပါဘူးရဲ့နော်။အဲ့တော့အခါကျတော့သူဆုံးဖြတ်လို့လည်းမရပါဘူးရဲ့အဲ့လိုပြောတယ်ဗျာ။ပြီးတော့သူကြားမကြီးကဟိုဆိုးတယ်ဆိုတဲ့အကြောင်းပေါ့ဗျာ။ကိုဗစ်ဖြစ်တဲ့အကြောင်းနဲ့ဆက်ရှိနေတာလေကျွန်တော်ပြောပါတယ်ဗျာ။ကလာတာခက်ခဲတဲ့အတွက်ကြောင့်ဆက်လိုက်ဖို့ပေါ့ဗျာပြောပါရဲဆိုတော့တရားစီရဟိုရှေ့ရနေကိုချိန်ပြလိုက်မိနေနော်ပြန်လာမေးအတွက်ပေါ့ဗျာအဲရှေ့ရနေချိန်ပြတော့ကျွန်တော်မျိုးရဆက်ပြောစစ်မယ်အဲ့ဒါရပ်သွားပါလိမ့်ရပြန်လာမေးရတော့ရှေ့ရနေကြမှာဥပြုမင်းသိန်းပြန်လာပါမယ်
ဒီအခရီးမှုတွေကိုတပတ်ကြားတစ်ခါတောက်ကြနေတိုင်းစစ်ဖို့မူလကဆုံးဖြတ်ထားတာကနေအပတ်စဉ်တောက်ကြနေတိုင်းစစ်မယ်ဆိုပြီးတော့လည်းဒီကနေ့ပြင်ဆင်သတ်မှတ်တာပါထွန်ဆန်းစုကြည်ဟာအမှုဆက်တက်မှုအတွက်အပတ်စဉ်တနင်္လာအင်္ဂါနဲ့ကြာသာမင်းနေ့တွေတိုင်းမှာကြားနာစစ်ဆေးမှုတွေခံရတာဖြစ်ပြီးဒီအမှု၄မှုအပါအဝင်ဆိုရင်ရဲတပ်ဘက်တစ်ပတ်လုံးနေပါစစ်ဆေးခံရမှာဖြစ်ပါတယ်။ဒီကနေ့မှာပဲထွန်ဆန်းစုကြည်ကိုစစ်ကောင်စီကနောက်အမှုထက်တိုးတဲ့အကြောင်းနဲ့စင့်ခေါ်စာကိုထွန်ဆန်းစုကြည်ထံကိုတိုက်ရိုက်ပေးခဲ့ပြီးအသေးစိတ်ကိုမသိရသေးဘူးလို့ဦးခင်မောင်စောကပြောပါတယ်။
ပတိတေလူရအရာကအခုဟာဒီနောက်တစ်ခုပေါ့ဗျာအဲ့ဒါသူစဉ်းစားဖို့ချလာဆောပါလေနောက်တစ်ခုပေါ့ဟုတ်ကဲ့သူစဉ်းစားပဲချတယ်သူလက်တဲကိုကျွန်တော်ကထည့်ပေးလိုက်ရတယ်စဉ်းစားနေတွေ့တဲ့အခါကျရင်သူပြောပြမှာပေါ့ဗျာကျွန်တော်တို့ကလေအဲအဲ့လိုဇက်တိုက်စစ်တာတော့ဟိုသူတို့ကတော့အမှုများသာအောင်ဆိုတာနေပြောတာပေါ့ဗျာနော်ဒါမဲ့ပင်မနာရောနောက်ပြီးတော့ပြင်ဆင်မှုမရှိဘဲနဲ့ပြင်ဆင်မှုကိုအလောဒီလောက်ရတဲ့အတွက်ကြောင့်ပေါ့ဗျာ defense ကာကွယ်ခုခံဖို့လမ်းကြောင်းချရတာ
ထွန်ဆန်းစုကြည်ဟာဥဖြိုးမင်းသိန်းထံကနေတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်သားကို3ချိန်ခွဲယူရဲဆိုတဲ့ဆွဆွဲချက်နဲ့သူတူတူရဲကိုဆွဲဆိုထားတာအပြင်ဒေါ်ကင်ဂျီဖောင်ဒေးရှင်းနဲ့ပတ်သက်လို့မြေနေရာယူတာမှာယာရူးအရှိန်ဝါကိုတုံးပြီးထိုက်တဲ့နဲ့တံမိုးထက်များစွာယောနေပြီးတော့ရယူခဲ့လို့စုစုပေါင်းမြန်မာကျပ်ငွေဘီလီယံ20ကျော်နိုင်ငံတော်ကနှစ်နာစီခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့တရားစွဲထားတာဖြစ်ပါတယ်ဒီနေ့ကြားနာတဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55ဆိုတာရာဟုဟာနာကိုအလွဲသုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးအထွတ်ရယူခဲ့သူတွေကိုတရားစွဲဆိုတဲ့ဥပဒေပုံမှန်တစ်ခုဖြစ်ပြီးအမြင့်ဆုံးထောင်ဒဏ်15နှစ်အထိချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါရဲ့ရှင
်။ထောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရားခွင်နောက်ဆုံးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတချို့မှာဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေလူသေဆုံးမှုတွေရဲ့နောက်ဆုံးအခြေအနေကိုတင်ဆက်ပေးကြပါမယ်။စကိုင်းတိုင်းကျွန်းလှမြို့မုံရွာမြို့ကဇလုတ်အဝိုင်းနဲ့နောက်ရန်ကုန်လှိုင်းသာယာမြို့တွေမှာဒီကနေ့ပောက်ကွဲပစ်ခတ်မှုတွေရှိပါတယ်ဒီပောက်ကွဲပစ်ခတ်မှုတွေအတွင်းမှာတေဆုံးဒဏ်ရာရတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီအခြေအနေအရရမေးမြန်းသိရှိထားသလောက်စူးစီးပြီးတော့ရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင
်ဒီကနေ့မနက်ပိုင်းစကိုင်းတိုင်းကျွန်းလှမြို့မြို့လယ်မှာရှိတဲ့လက်ဖေးဆိုင်တစ်ဆိုင်မှာဘုံပေါက်ကွဲခတ်ပြီးထိခိုက်သေးဆုံးတာရရှိခဲ့တယ်လို့အခင်ဖြစ်တဲ့နေရာနာမှာနေထိုင်သူတို့က VOA ကိုပြောပါတယ
်ကျွန်တော်ထင်တယ်လို့ခုနကယူနေတော့ချင်တယ်သူတို့အဲ့မှာဟိုစိုင်းနေကိုအပူမှုကအဲ့မှာလာတော့နေကြဆိုတော့စိုင်းနေကိုဘုံပစ်ထည့်ကြတယ်ပေါ့ဘုံမှုကတော့တီသွားတာတော့တီကြတယ်အခုပြောသလိုဟိုပါပေါ့ဗျာအဲဘုံပေါက်ပြတာလည်းနည်းနည်းပြင်းထန်တဲ့အခါကျတော့ဒီကရက်သားတွေကနည်းနည်းပါပါတော့အန်လုံးတော့ခုနှစ်ယောက်ကြီးကြရတယ်ကျွန်တော်တို့လည်းဟိုထွက်ကြည့်လို့မရဘူးဆိုတော့အဲဘုံမှုပါဝင်ဆိုအခုကြားနေရတဲ့တရင်ရဆိုတော့လူရသုံးသွားတယ်လို့ကြားတယ်ကျန်နေရလေကတော့ဟိုဘောပေါ့တယောက်ကမန်နေဂျာလေးရတယ်လို့လည်းကြားနေတယ်ပေါ့လေအဲ့လိုတချို့ကတခြားလူတွေကတော့အဲ့လိုဟိုဘယ်လိုပြောမလဲအတက်အန်နေဆိုရင်မဆိုရင်ရောက်လို့လည်းကြားပါအဲ့ဖြစ်တင်ဖြစ်ပြီးတဲ့နောက်ပိုင်းကလေးကမြို့ပေါ်မှာအခုလုံလုံလေးလေးအရင်တင်းတင်းကျပ်ကျပ်ချထားတယ်။ဟိုလမ်းမောက်ဖက်တဲ့သူတွေကိုတနက်နေ့ပြစ်တဲ့အလူတွေတောက်နေတယ်ပေါ့
။ဒီဖောက်ခွဲမှုရဲ့လက်တဲ့အဖြစ်ပဲအဖွဲကမှထုတ်ပြန်ကြေညာတာမရှိသေးပါဘူး။ကျွန်းလာမြို့ဟာစစ်တပ်ကအာဏာသိမ်းတဲ့နေ့ကနေလက်ရှိအချိန်ထိစစ်တပ်နဲ့စစ်တပ်ကိုလှူလာသူတွေအကောင်နဲ့ဒေသဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ ကျွန်းလာမြို့ဟာကိုဗစ်ရောဂါကာကွယ်ရေးအတွက်လော့ကဒေါင်းချထားတဲ့မြို့တွေထဲမှာပါဝင်နေတာကြောင့်မနက်9နာရီကနေနေ့လယ်7နာရီအထိပဲအိမ်ပြန်ထွက်ခွင့်ရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကကင်းလှည့်တာစစ်ဆေးတာအစင်စစ်တာမြို့တွေကိုလည်းမကြာခဏလုပ်လို့ရှိတယ်လို့ပြောပါတယ်မုံရွာမြို့မှာတော့ဇလုတ်အဝိုင်းစစ်ဆေးရေးဂိတ်မှာဒီကနေ့မနက်ဘုံးပေါက်ကွဲခဲ့ပြီးအဲ့ဒီနေရာဟာမုံရွာမြို့အဝင်အထွက်ကိုတင်းတင်းကြပ်ကြပ်စစ်ဆေးတဲ့နေရာဖြစ်တယ်လို့ဒေသခံတို့ကပြောပါတယ်
မုံရွာစီဝိုင်းတက္ကသိုလ်နာဆလုတ်ဝိုင်းပါနော်အဲ့မှာသူတို့ဘုံပေါက်ခွဲမှုလုပ်ခဲ့တယ်ပေါ့နော်သူတို့ဒီမုံရွာမြို့ဝင်ပေါက်ကျွန်တော်ဒီ၃ခုလောက်ရှိတဲ့ထဲမှာသူတို့ဟိုပေါ့ဒီရွှေဘူးလို့ဝက်လက်တူဘက်ကလာတယ်လမ်းဘက်ကဝင်ပေါ့နော်အဲ့အဲ့နေဒါဒီကြောက်ကရွာလို့ပေါ့နော်အဲ့ဘက်ကနေဝင်မုံရွာမြို့ထဲဝင်တဲ့နေရာပေါ့နော်ဆလုတ်ဝိုင်းကအဲ့အဲ့ဒီနေရာမှာသူတို့ဒီတော်တော်များများရက်ဒီမှာတော့သူတို့အစစ်စေးတွေတင်းတင်းကြပ်ကြပ်ပြုလုပ်လို့ရှိတဲ့နေရာတော့ဟုတ်ပြီခါ
ရန်ကုန်လိုင်တရာဖက်ကပောက်ကွဲမှုနဲ့ပတ်သက်လို့အခင်ဖြစ်တဲ့နေရာအနည်းနေထိုင်သူတို့ပြောတာက
မရလန်းထိတ်ပါတဲ့ကားနဲ့ပြက်သွားတာတဲ့ကားနဲ့ပြက်သွားတဲ့ဥစ္စာကိုဒီဟိုအတူတူရတယ်သူတို့ကကားနဲ့ဟိုလက်သနက်နဲ့ပြန်ပြက်တော့စလင်းကားပြက်တော့ဟိုပြက်ပြီးပြီးတော့ရှောက်ပြက်နေတာသူတို့ကကြားတာပဲဘယ်လိုတွေတော့မသိဘူးနောက်နောက်ဘုံတစ်ချက်လာမချက်လာလို့ခွဲနေတယ
်စက်တင်ဘာ30ရက်မနေ့ညနေ9နာရီဝန်းကျင်ကနေပြည်တော်ပုပ်ပွားတီတီမြို့နယ်ဘရင်နောင်ရက်ွက်မှာရှိတဲ့စစ်ကောင်စီရဲ့ကာကွယ်ရေးဝန်ကြီးဌာနပစ္စည်းဝယ်ယူရေးညွှန်ကြားရေးမှူးရုံးမှပောက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်အဲ့ဒီပောက်ကွဲမှုဟာနေပြည်တော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြုလုပ်ခဲ့တယ်လို့သူတို့ရဲ့လူမှုကွန်ရက်ဆက်မျက်နှာကနေကြေညာချက်ထုတ်ပြန်ထားပြီးဒီပောက်ကွဲမှုကြောင့်အဆောက်အုံပျက်စီးမှုရှိပေမဲ့လူထိခိုက်တယ်ဆိုတဲ့သတင်းတွေတော့မရပါဘူးဒီပောက်ကွဲပစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးမြစ်ကြီးနာမြို့ကကညနာရုံမှာလည်းဒီကနေ့ပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရတာမရှိခဲ့ပါဘူးဒီလိုပစ်ခတ်ပောက်ကွဲမှုတွေဒေသတချို့မှာရှိခဲ့သလိုစစ်တပ်ကအာဏာသိမ်းတာရှေ့လပြေးပြီးတဲ့အထိအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းဆက်ရှိနေပါတယ်ဒီကနေ့ရန်ကုန်မှာ LGBT တွေပါဝင်တဲ့စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြစစ်ကြောင်းတစ်ခုထွက်ခဲ့သလိုမန္တလေးကလေးရွှေဘိုညိုင်းရင်းမပင်နဲ့ဆလင်ကြီးမြို့ကကျေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံတပိတ်စားတဲ့ဒေသတွေမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်
။ဒါကတော့နိုင်ငံတဝန်းကပြစ်ခတ်တိုက်ခိုက်မှုတွေနဲ့ဆန္ဒပြနေတဲ့နောက်ဆုံးအခြေအနေနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စကိုင်းတိုင်းကဏီဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းကဏီမြို့နယ်ဘက်မှာတော့ရွာတွေမှာစစ်တပ်ကနေပြီးတော့ရှာဖွေဖမ်းဆီးနေပါတယ်။အနည်းဆုံးကျေးရွာ၁၁ရာထက်မနည်းကဒေသခံပြည်သူတွေဟာအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။နောက်စစ်တပ်ကနေလမ်းပြအဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားသူတွေလည်းရှိနေပါတယ်။မနေ့ကမင်းကင်းဘက်မှာလည်းတိုက်ပွဲတွေရှိခဲ့ပါတယ်။ဒီအခြေအနေတွေကိုစုစည်းပြီးရန်ကုန်ကလာတဲ့သတင်းမှခွန်ညူပြောပြပေးပါရှင်
။ကဏီမြို့နယ်ချင်းတွင်းမြစ်အနောက်ဖက်ခြမ်းကကုံချောင်၊ဂွေချောင်၊ကြောက်မော်၊စုံချောင်၊ဂူချာ၊တန်ဖိုး၊ပန်သိန်ချင်း၊ကျွန်းပေါ်၊နှောပင်၊ကြောက်ကုံ၊အင်းဘက်နဲ့ကံဖူးရွာတွေကဒေသခံတွေစက်တင်ဘာ30ရက်မနေ့ညနေကစပြီးထွက်ပြေးနေကြရပါတယ်။အဲ့ဒီဒေသမှာတိုက်ပွဲမရှိဘဲစစ်တပ်ကအင်အားအများပြားနဲ့တွာလာလှည့်ပတ်နေပြီးကျေးရွာတွေမှာတက်ဆွဲထားတယ်လို့ဒေသခံတွေကပြောကြပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအခက်အခဲတွေ့နေကြရတဲ့အကြောင်းကြောက်မော်ရွာကန်တူက VOA ကိုအခုလိုပြောပါတယ်
။တကြီးရဲ့အိုးရင်းတရားအခက်အခဲရှိပါတယ်ဆိုဒီဘက်မှာဒီကကျွန်တော်တို့ဒီမှာမူရင်းကားရွာပါတယ်။မိုးရဲရဲမှာရှုံနေသွက်ထဲမှာသွားရလာရပြီးရသွားရနဲ့အခက်အခဲကြီးအများကြီးကြုံရပါတယ်ဆင်။အလုံးနဲ့အခြေအနေနဲ့ထွက်ပြေးလို့ရှောင်နေရတော့တချို့တော့အမဆင်းငုံနဲ့ပေါင်းပြီးစားရတာလေးလည်းရှိပါတယ်ဆင်။တနည်းကိုမှတ်ကြည့်လို့မဟုတ်တော့ဘဲနဲ့တကြိမ်နဲ့စားရတဲ့ဒီလည်းရှိပါတယ်ဆင်။တချို့ပြင်းရင်းသွားရင်းနဲ့လုံးဝမစားရတော့တဲ့ဒီလည်းရှိပါတယ်ဆင်။
စစ်တပ်ကရွာထဲဝင်လာပြီးအိမ်တွေမှွေနှောက်ဖျက်ဆီးတွေ့တဲ့ရွာသားကိုဖမ်းဆီးရိုက်နှက်သလိုပန်သိန်ချင်းရွာ၊ကြောက်မော်ရွာနဲ့ကုံချောင်းရွာတွေမှာဒေသခံတချို့ကိုလမ်းပြအဖြစ်ဖမ်းသွားတယ်လို့လည်းနောက်ထပ်ဒေသခံတဦးကပြောပါတယ်
။တနက်ပြန်တော့ဒီနေ့ကပြစ်မတော်ဘူးပြဝင်တာအဲနဲ့ပတ်ပြီးဒီလိုမျိုးကြီးရပဲမှုအိမ်တွေအင်းကတော့အကုန်လုံးရိုက်ချိုးဖျက်ဆီးသွားတယ်။ပြန်တဲ့အိမ်ကြီးရောဒီနေ့မဆောင်ရတော့ဒီရပါပြီဒီလိုဝင်ဝင်ပေါက်ကြည့်ပြီးတော့သွားကြတာပဲရှိတယ်။အဲလူမိတဲ့လူတို့ဖွန့်ကြည့်ပြီးတော့တယောက်ကတော့ရိုက်ခံတယ်ဒီလိုအိမ်ရှိတဲ့အိမ်ကြီးတွေပြန်တဲ့လူကတော့မရိုက်ကြည့်ရဲသူလမ်းပြခေါ်တယ်လို့ပြောတယ်။လမ်းပြခေါ်တယ်လို့ခြောက်လို့ရှိတယ်
စက်တင်ဘာ30ရက်မနေ့ကပဲမင်းကင်းမြို့နယ်မှာလဲတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့မင်းကင်း PDF တာဝန်ရှိသူတူကပြောပါတယ
်။တံပေါင်းယူရနာမှာတိုက်ပွဲဖြစ်တယ်ဗျာ။အဲ့အပြင်လဲနည်းနည်းကြီးတက်ခတ်မှုရောရှိတယ်ဗျာ။
အဲ့မှာတော့ကျွန်တော်တို့ကောဒီဘက်ကောအထူးကြိုက်စင်ရတာမတိရအောင်နောက်ပြီးနေ့တစ်နာရီအချိန်မှာတော့ပင်နေတဲ့လက်ချိတ်နဲ့ကြွာကြမှာရက်ခတ်မှုထက်ထက်ဖြစ်တယ်ပေါ့အဲ့ချိန်မှာကျွန်တော်တို့ဘက်ကနေမှာသူတို့ဘက်ကိုနှစ်သက်ဖြတ်ပြီးမှလက်နေချင်းနဲ့ပြတဲ့ချိန်မှာသူတို့ဘက်ကတော်တော်ပြင်းထန်ဖြစ်သွားပြီးမှကျွန်တော်တို့ဘက်ကတော့နှစ်ဦးမစိုးရိမ်ရနိုင်ရရှိတယ်သူတို့ဘက်ကတော့ထိကြိုက်များတယ်လို့သိရ
ထိကြိုက်တန်ရာရမှုအခြေအနေတွေနဲ့ပတ်သက်လို့ BOE ကတိကျအတိမပြုနိုင်သလိုဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမျိုးလည်းမရှိသေးပါဘူး။မင်းကင်းမြို့နယ်မှာစစ်တပ်ကအင်အားတိုးချထားပြီးလှည့်ပတ်သွားလာနေသလိုချင်းတွင်းမြစ်အရှိဘချံကဇင်းကလေးရွာ၊တန်ပေါက်ရွာ၊မောက်ကတော်ရွာ၊စနက်ပြင်းရွာ၊ငားနသာရွာ၊ပိတ်ချင်းတော်ရွာ၊အင်ပင်လှရွာနဲ့ချင်းတွင်းမြစ်အနောက်ဖက်ချမ်းမှာတော့တင်တော်ရွာ၊ပုံနှံဘုတ်ရွာညောင်ပင်သာရွာဘင်းအနောက်တော်ရွာနဲ့ကြောက်ကြတဲ့ရွာတွေပိုးအိမ်စွန့်ပြီးဘေးလွရာထွက်ပြေးနေကြရပါတယ်ရှင
်။ဒါကတော့စကိုင်းတိုင်းကဏီမျိုးဘက်ကအခြေအနေကိုမက်ခွာညူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်မှာတော့ဆောက်လုပ်ရေးလုပ်ငန်းတွေရပ်ကုန်တဲ့အခြေအနေဖြစ်နေပါတယ်။ဒီအကြောင်းဆက်ပြီးပြောပြပေးချင်ပါတယ်။ရခိုင်ပြည်နယ်ထဲမှာဆောက်လုပ်ရေးလုပ်ငန်းတွေရပ်ကုန်တာကြောင့်အလုပ်ငန်းရှင်တွေရောအလုပ်သမားတွေပါအခက်ကြုံနေကြရပါတယ်။ဘလို့အခြေအနေကြောင့်ဒီလိုမျိုးဆောက်လုပ်ရေးလုပ်ငန်းတွေကရပ်ကုန်ရပါသလဲဒီအခြေအနေအရရရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်ရခိုင်ပြည်နယ်မှာ73စီတွေနဲ့ဆောက်လုပ်ရေးပစ္စည်းတွေဈေးတက်လာတာကြောင့်ဆောက်လုပ်ရေးလုပ်ငန်းတွေရပ်နေတယ်လို့အစအဦးကန်ထရိုက်ဆောက်လုပ်ရေးလုပ်ငန်းရှင်ဦးစိုးလွင်ကပြောပါတယ
်တက်ပါတယ်အကုန်တက်ပါတယ်ဒီပြည်လက်ငွေတို့ကြောက်တို့တဲတို့အုတ်တို့အကုန်တက်ပါတယ်သူကဆက်ဒီစစ်စစ်တဲ့ဆိုရဲဒီအော်တိုတဲလိုကြောက်တော့သူကကားနဲ့ကဲရတာဖြစ်တော့တော့ရတာဟုတ်အဲကြောင့်အဲဒီလက်စစ်တက်ပါအဲကြတော့ဘလို့ခေါ်မလဲကျွန်တော်တို့ဟိုလက်လက်မီတလောက်စဉ်းစားမိကြတော့ရက်ဆိုင်သွားတာတော့တကယ်ကတော့ဒီမားရဲ့ဟွာပေါ့နော်ဒီနိုင်ငံရေးအခင်းကျင်းကြီးကြောင့်ကုန်စည်နှုန်းတွေတက်တယ်နောက်ကိုဗစ်ရောဟာကြောင့်ကုန်စည်နှုန်းတွေတက်တယ်ဆိုတော့အကြောင်းပြချက်ကတော့အဲ့ဒါတွေကြောင့်ပဲရက်သွားတာဖြစ်ပါတယ
်စစ်တက်ကအာနာသိမ့်ပြီးနောက်ပိုင်းကုန်စည်နှုန်းတွေလည်းထိုးတက်လာသလိုငွေကြေးလည်ပတ်မှုတွေလည်းအားနည်းတာကြောင့်ဆောက်လက်စလုပ်ငန်းတွေကိုပါရပ်ထားရတယ်လို့ဦးစိုးလွင်ကပြောပါတယ
်။လုပ်ငန်းကြီးတွေကတော့ရပ်ထားပါတယ်ဟုတ်ကဲ့ကျွန်တော်ကိုယ်တိုင်လည်းခံနေရပါတယ်။ဒီမောင်တော့ပါဆိုကျွန်တော်လွန်ခဲ့တဲ့6လလောက်ကဟိုဆောက်ဦးသွားဆောက်ပါတယ်။ကုမ္ပဏီကတော့ဒီမားကုန်ပြီပေါ့။အဲ့ဒီပတ်စံလည်းသူတို့လည်းအကြည့်မပြည့်နိုင်လို့ကျွန်တော်တို့လည်းဒီတိုင်းပဲဟိုကျွန်တော်တို့လည်းမရဘူးပတ်စံကလုပ်ငန်းလည်းဆက်မလုပ်ဘဲနဲ့ဒီတိုင်းရပ်ထားရပါတ
ယ်။ရခိုင်ပြည်နယ်ဟာငโกကလေးကအလုတ်ကင်ခွင်လန်းနေပါတဲ့ပြည်နယ်တစ်ခုဖြစ်သလိုအလုတ်ယုံဆက်ယုံတွေရှားပါတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။ဒီကြားထဲမှာပြည်သူတွေဟာကိုဗစ်ကပ်ရောဂါကြောင့်သူတို့စားဝတ်နေရေးအတွက်မိခိုးလုံခြုံနေရတဲ့လုပ်ငန်းတွေရပ်ဆိုင်ထားရသလိုတစ်ဖက်မှာလည်းကုန်စည်နှုန်းတက်တာနဲ့ရင်ဆိုင်နေရတာပါ။စောက်လို့ရေးကဏ္ဍကအောက်ခြေလုံသားတွေအလုတ်လက်မဲ့ဖြစ်နေကြတဲ့အထက်မှာကြောက်ဖြူမျိုးပေါ်ကပယံလုံသားဥမောင်လှလည်းအပါဝင်ပါ။ကျ
ွန်တော်တို့ပယံစောက်လို့ရေးလုံငန်းလုပ်နေတဲ့အခုချိန်မှာတော့အလုတ်လက်ရှိမရှိရင်တော့စောက်ဝတ်နေရေးအခက်အခဲတော်တော်များများဖြစ်တာပေါ့နော်။ဒေသကတော်တော်များများပယံအပွင့်တွေဆိုရင်လည်းအလုတ်လက်မဲ့အကုန်လုံးလုံးလည်းဖြစ်နေလေကိုဗစ် -19 နဲ့ဆိုတော့လေဒီကြားထဲမှာခက်ခဲကဒေါ်လာများဖြစ်နေကြအကုန်အလုံးလုံးမလုပ်ရဘလောက်ကြာပြီလေဆိုတော့တနည်းကြော်လောက်တော့ရှိပြီကအဲဒီလောက်အနေနဲ့ဒီလိုမျိုးကဆက်ပြီးတော့ဒီကုန်စည်နှုန်းတွေတက်ပြီးတော့ရှေ့ကိုသွားနေမယ်ဆိုလို့ရှိရင်ဘယ်လိုပြောရမလဲငက်မက်အနေထားတော့မှရောက်တော့နေတာပေါ့နော်အလုံးကလေးအစီအပြေရာနဲ့အဲလိုမျိုးဖြစ်သွားတယ်
ရခိုင်ပြည်နယ်မှာဆောက်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်နေတာနဲ့ပတ်သက်ပြီးပြည်နယ်ကောင်စီကဘာတွေအရေးယူလှုပ်ဆောင်နေသလဲဆိုတာသိရဖို့ပြည်နယ်ကောင်စီပြောခွင့်ရဥလသိန်းကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်တချို့ပြည်ပရင်းနှီးမြှုပ်နှံမှုတွေပြန်ရုပ်သိမ်းသွားသလိုဆက်ပြီးမလဲပတ်နိုင်ပဲရပ်ထားရတဲ့လုပ်ငန်းတွေလည်းရှိနေတာပါ73စီဈေးနဲ့ကုန်စည်နှုန်းတွေမြင့်တက်လာတာကြောင့်တခြားတည်ယူပို့ဆောင်ရေးနဲ့တနိုင်တပိုင်လုပ်ငန်းတွေလည်းပုံမှန်လဲပတ်နိုင်တဲ့အခြေအနေမှာမရှိတော့ဘူးလို့ဒေသခံတွေကပြောနေကြပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါလေရှင်။တောက်ကြညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA American အတန်ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါလေရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့သောတာရှင်တွေအတွက်တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါလေရှင်။
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web site တွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ညာ၊လိုင်းဒိုမီတာ32 kHz 9303ညာ၊လိုင်းဒိုမီတာ51 kHz 9885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရမှာပါ။တုဒ္ဒဆောင်လေ American တခွင်အစီအစဉ်နဲ့သိပ်ပန်းတဲ့ဤပညာမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။နှစ်စဉ်ပေးအပ်တဲ့ဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီစုကိုမြန်မာနိုင်ငံကလူ့ခွင့်ရေးတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမတ်ဝီဝီနုဒီနှစ်ဂုဏ်ပြုချီးမြှင့်ခံရပါတယ်။မြန်မာနိုင်ငံကအမျိုးသမီးလူငယ်တဦးအနေနဲ့အခုလိုမျိုးအတိမတ်ပြုဂုဏ်ပြုခံရတဲ့အတွက်မြမအရေးကိုနိုင်ငံတကာကနေပို့ပြီးတော့မှအာရုံစိုက်လာအောင်လိုအပ်တဲ့အားပေးထောက်ခံမှုတွေရရှိအောင်ဆောင်ရွက်နေဖို့အထောက်ပံ့ဖြစ်စေတယ်လို့မတ်ဝီဝီနုကပြောပါတယ်။2022ခုနှစ်အေသင်ဒီမိုကရေစီဆုရှင်မတ်ဝူဝေနုကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားပါတယ်ရှင
် There's a path we must choose sometime Gotta stand up and fight sometime
မင်္ဂလာပါမဲ့ဝေနုရေအခုလို view တဲ့ချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ပါမမင်္ဂလာပါအခုဖိတ်ကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါအခုဆိုရင်ဒါမဲ့ဝေနုကမြန်မာနိုင်ငံကအမျိုးသမီးဒီလူခွင့်ရေးတက်ကြွလှုပ်ရှားသူတယောက်အနေနဲ့ပေါ့နော်ကမ္ဘာပေါ်မှာဒီမိုကရေစီအကျွေးခေါ်အယူဆတွေကိုအစပြုစတင်ခဲ့တဲ့ဒီ Green နိုင်ငံအေသင်မျိုးကနေပြီးတော့မှပေးအပ်တဲ့City of Athens Democracy Awards ပေါ့နော်မြန်မာလူဆိုရင်တော့ဒီအေသင်မြို့တော်ရဲ့ဒီမိုကရေစီဆုလို့ပြောရမယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံကဒီအမျိုးသမီးတက်ကြွလှုပ်ရှားသူတယောက်အနေနဲ့အခုလိုဂုဏ်ပြုချီးမြှင့်ခံရတဲ့အပေါ်မှာအထူးပဲဂုဏ်ယူရဲဆိုတာကိုလည်းအရင်ဆုံးပြောချင်ပါတယ်ရှင
်ဟုတ်ကဲ့ပါမကျေးဇူးပ
ါဟုတ်ကဲ့ဒီဆုကိုလေဒီဆုနဲ့ပတ်သက်ပြီးတော့ကြည့်တဲ့အခါမှာကျွန်တော်ဗာသတိထားမိလဲဆိုတော့ဒါကမ္ဘာတော်မှာရှိတဲ့ဒီမိုကရေစီတန်းတူညီမျှရေးဒီအခြေခံလူခွင့်ရေးတွေပေါ့နော်ဒီအတွက်အထောက်ချုပ်ပန်းတဲ့သူတွေကိုမှဒီအေသင်မျိုးတော်ဝင်ကိုယ်တိုင်ကဥဆောင်ပြီးတော့ရွေးချယ်ပေးတဲ့ဆုဆိုတာကိုသိရပါတယ်။ဆိုတော့ဒီဆုရတဲ့သူတွေအဲထဲမှာဆိုလို့ရှိရင်လည်းဒါကမ္ဘာဒီနိုင်ငံတချို့ကသမ္မတတွေလို့ဒီနိုင်ငံခေါင်းဆောင်ဟောင်းနေပေါ့နော်သမ္မတတွေဝန်ကြီးချုပ်ဟောင်းနေနောက်မျိုးတော်ဝင်ဟောင်းတွေကိုလည်းတွေ့ရတယ်။ဆိုတော့ဒီနေ့မှကြတော့ဒီလိုဆုမျိုးကိုကိုယ်ပေးတဲ့အခါမှာဘယ်လိုများအခုခံစားရပါလဲရှင
်။ဟုတ်ကဲ့ပါအမကျေးဇူးပါကျွန်မလေးအခုလိုမျိုးဆုချီးမြှင့်ခံရတာပေါ့နော်အထူးသဖြင့်ဒီလိုဒီမိုကရေစီမွေးဖွားရာမျိုးဖြစ်တဲ့အေသင်မျိုးကနေပြီးတော့အေသင်မျိုးတော်ဝင်ကနေပြီးတော့ပေးရဆုပေါ့နော်။အဲဆုကိုဟိုချီးမြှင့်ခံရတဲ့အတွက်ကျွန်မအရန်ဂုဏ်ယူပါတယ်ဝင်လဲဝင်မြောက်ဝင်မြောက်မိပါတယ်။အဲဘာကြောင့်ဝင်မြောက်မှုလဲဆိုတော့ကျမတို့ရဲ့လှုပ်ရှားမှုတွေကိုကဘာကအတိမတ်ပြုတ်ပြီးတော့ကျမတို့အတိမတ်ပြုတ်ရဲဆိုတဲ့ဟာမျိုးသိရတဲ့အခါကျတော့ကျမတို့ခွန်အားဖြစ်မိရပေါ့နော်အထူးသဖြင့်ဒီစုမှာဆိုလို့ရှိရင်ဒါကျမ6ရောက်မြောက်စုရှင်ဖြစ်တယ်ပေါ့နော်အာဒီလူငယ်မျိုးသမီးတယောက်လည်းဖြစ်တယ်ဒါအရက်ဖက်လူဖွဲ့စည်းရလည်းဖြစ်တယ်ပေါ့ဒီစုကိုအရင်ချင်းချင်းခံခဲ့ရတဲ့ပုံစံတွေတော်တော်များများဟာဆိုလို့ရှိရင်ဒါအစိုးရအရာရှိဟောင်းတွေဝန်ကြီးချုပ်တွေသမ္မတတွေအမပြောသလိုမြို့တော်ဝင်တွေဖြစ်ခဲ့ပြီးတော့ဒီကျွန်တော်တို့ဒီ Human Rights Watch ရဲ့ Executive Director Kenneth Roth တယောက်ကတော့ဒါ Civil Society ကဖြစ်တယ်ပေါ့နော်အခုကျွန်မတော့ရက်ဖက်လူဖွဲ့စည်းအနေနဲ့ဆိုလို့ရှင်ဒါဒုတိယမြောက်လူဖြစ်တယ်မြို့သမီးတယောက်အနေနဲ့ဆိုလို့ရှင်တော့ဒါပထမမြောက်စုအရှင်ဖြစ်တယ်ပေါ့နော်အဲ့တော့ကိုကျွန်မအရန်ဝင်တာမိပါတယ်ပြီးတော့ဒီစုဟာဆိုလို့ရှင်လည်းရေးပါတဲ့အစုတစ်ခုလို့ကျွန်မခံယူရပါကြောင့်လဲဆိုတော့ဒီမျိုးတော့ကနေပြီးတော့ပေးရဲစုလည်းဖြစ်တယ်လို့ဒီစုကိုဒီ New York Times ရဲ့ပြီးလို့ရှိရင်ကျွန်တော် United Nation Democracy Fund ရဲ့Athens Democracy Forum ရဲ့ကနေပြီးတော့ပူးတွဲချီးမြှင့်တာဖြစ်တယ်ပေါ့နော်ဆိုတော့ဒီလိုအရေးပါတဲ့စုတစ်ခုကိုဟိုချီးမြှင့်ခံရတယ်အတိမတ်ပြုခံရတယ်ကျွန်တော်တို့ရဲ့လှုပ်ရှားမှုတွေကိုအတိမတ်ပြုခံရတယ်လို့လို့ခံစားရတဲ့အတွက်ကြောင့်မဟုတ်လို့အမြဲတမ်းဝမ်းမြောက်ပြီ
ဟုတ်ကဲ့ပါဆိုတော့ဒီစုကဒီဆွဆွပြောသလိုပေါ့ကမ္ဘာတဝက်မှာရှိတဲ့ဒီမိုကရေစီရေးအတွက်အခြေခံလူ့ခွင့်ရေးတွေအတွက်ကြိုးပမ်းနေတဲ့သူတွေကိုပေးတယ်ဆိုတဲ့အထက်မှာဒါကမ္ဘာပေါ်မှာဒီလိုလှုပ်ရှားကြိုးပမ်းနေတဲ့သူတွေကအများကြီးရှိတယ်ဆိုတော့ဒီအထက်မှာဒီမြန်မာနိုင်ငံကနော်အမျိုးသမီးတူဦးဖြစ်တဲ့ကိုကိုရွေးချယ်ဂုဏ်ပြုချီးမြှင့်နေစရာဟောဘာကြောင့်လို့ထင်ပါလဲသူတို့ကရောဒီစုရွေးချယ်တဲ့သူတွေဘက်ကရောကိုကိုဘာမှန်းပြောလာတာရှိပါလဲ
အဲကျွန်မအမြင်ကတော့သူတို့အနေနဲ့ကျွန်မကိုရွေးချယ်ရတဲ့အကြောင်းရင်းကသူတို့ပြောကြချက်တည်းရဆိုလို့ရှိရင်ပေါ့နော်ဒါကျွန်မဟာဒီလိုလူငယ်တယောက်အနေနဲ့ဆယ်ကျော်သက်တယောက်အနေနဲ့အဲနှစ်ပေါင်းများစွာဒီလိုထောင်ကျခံခဲ့ရပြီးတော့အာခြောင်ကနေပြန်လွတ်လာတဲ့အချိန်မှာလွတ်လာတဲ့နေ့ကစပြီးဒီနေ့ဒီအချိန်ထိ10နှစ်ပေါ့နော်2012ကနေဒီနေ့ဒီအချိန်ထိကျွန်မအနေနဲ့ဆိုလို့ရှိရင်ဒီဒီမိုကရေစီနဲ့လူခွင့်ရေးမြင့်တင်ရေးလူနည်းစုအရေးအမျိုးသမီးအရေးအမ်လူငယ်တွေအဲကွန်ပျူတာတက်ရေးစသဖြင့်ဒီလိုမျိုးဒီမိုကရေစီရဲ့စံတန်ဖိုးတွေကိုမြင့်တင်တဲ့လှုပ်ရှားမှုတွေကိုဟိုနှစ်စဉ်ရက်ဆက်လှုပ်ဆောင်ခဲ့တဲ့လူတယောက်ဖြစ်တယ်ပေါ့နော်ယုံကြည်ချက်ခံနိုင်မှာမှနဲ့ဒီလိုဟိုမစုံမနစ်လှုပ်ဆောင်ချက်တွေကိုအာသူတို့အနေနဲ့ကဘာကိုချပြခြင်းလို့လူငယ်ကဘာတမွားမှာရှိတဲ့လူငယ်တွေကိုလည်းအားကြကုန်ယူစေလို့ရဲရည်ရွယ်ချက်ပါတယ်လို့သူတို့အနေသူကလည်းကျွန်တော်တို့ပြောလာပါတယ်အာအတိအကတော့ကဘာကိုချပြခြင်းတာပေါ့နော်ကျွန်တော်တို့ဒီမိုကရေစီစနစ်ကိုတိဆောက်ချင်တယ်ဆိုရင်လူတိုင်းလူတိုင်းရဲ့အခွင့်အရေးကိုကာကွယ်ပေးဖို့လိုတယ်လို့ကျမတို့အမုန်းတရားတွေနဲ့ဖယ်ကျင်မှုတွေနဲ့အဲတပ်ဖြတ်မှုတွေနဲ့ဒီမိုကရေစီကိုဒီလိုလူနည်းစုတွေပေါ်မှာအနိုင်ကျင့်အဲတပ်ဖြတ်မောင်းထုတ်မှုတွေနဲ့ဒီမိုကရေစီတိဆောက်လို့မရဘူးဆိုတဲ့ဟာကိုလည်းသူတို့အနေနဲ့ဒါမီးမောင်းထိုးပြခြင်းတယ်လို့ကျမယုံကြည်ပါတယ်ဟုတ်
ဟုတ်ကဲ့ပါဆိုတော့အခုဆိုရင်ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီစစ်တပ်ကအာဏာသိမ်းထားတဲ့ရှေ့လာပြီးနိုင်ငံရေးအကျက်တဲမျိုးစုံဖြစ်လာတယ်လူမှုစည်းဝါအကျက်တဲတွေအများကြီးဖြစ်လာတယ်ဆိုတော့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကလည်းဒီအာယုံဆက်ပြီးတော့အလေးထားနေတဲ့အချိန်မျိုးမှာဒါမြန်မာနိုင်ငံကအမျိုးသမီးတရားအခုလိုစုချင်းမြင့်ခံရတဲ့ဆိုတဲ့အခါကျတော့ဒါကရောဒီမြန်မာဒီလှုပ်ရှားမှုပေါ်မှာနိုင်ငံတကာရဲ့ဒီအထောက်အကူပေါ့နော်ဟိုဘလို့များဟိုဖြစ်စေမယ်လို့ရောထင်မိတယ်
ဟုတ်ကဲ့ပါအမဆိုတော့အခုချိန်ဟာဆိုလို့ရှင်မြန်မာပြည်ဟာတကယ်ကိုအမှောင်ခက်ကိုရောက်နေရလို့ကျွန်တော်တို့ပြောလို့ရပါတယ်စစ်တောင်စီကနေပြီးတော့အာဏာသိမ်းပြီးရဲ့အခါကျတော့ပြည်သူတွေအပေါ်မှာဒီလိုဆိုးရတဲ့ရာဇဝတ်မှုတွေကျူးလွန်ပြီးတော့တကယ်ကိုတိုင်းပြည်ကိုနော်အမှောင်မှုတွေကိုဆွဲခေါ်နေရဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့အနေနဲ့ကဒီလိုမျိုးနိုင်ငံတကာစင်မြင့်မှာပြောခွင့်ဆိုခွင့်ရနေရဆိုလို့ရှင်ဒါကိုအတုံးချပြီးအကောင်းဆုံးကိုနိုင်ငံအတွက်ကိုဟိုလှုပ်ရှားသွားဖို့လိုတယ်ပေါ့နော်ပြောဆိုသွားဖို့လိုတယ်လို့ယုံကြည်ပါတယ်ဒါကြောင့်မို့လို့လေအခုကျွန်မဟာဆိုလို့ရှင်အာဒီစုချင်းမြင့်ခံရတယ်ဆိုဒီ platform ဟာဒီစင်မြင့်ဟာဆိုလို့ရှင်တကယ်ကိုအရေးပါတဲ့ဒီစင်မြင့်တစ်ခုဖြစ်တယ်ပေါ့နော်အရေးပါတဲ့ပုံကိုယ်တက်ရောက်တဲ့နာတက်ရောက်ပြီးတော့ပါဝင်တဲ့စင်မြင့်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့မြမအရေးလောလောဆယ်ဖြစ်ပျက်နေရမြန်မာပြည်မှာဖြစ်ပျက်နေရအာဏာသိမ်းမှုအခြေအနေဒီမိုကရေစီလှုပ်ရှားမှုတွေကိုကျွန်မအနေနဲ့ရှင်းပြခွင့်နေပေါ့เนาะကျွန်မအနေနဲ့ဒါထောက်ပြခွင့်နေရရှိခဲ့တဲ့အတွက်ကြောင့်မို့လို့တစုံတရာတော့အကျိုးတရားမှုရှိမယ်လို့ကျွန်မယုံကြည်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဟာဒီလိုဒီမိုကရေစီလှုပ်ရှားမှုမှာတို့ပြည်တွင်းအင်အားလက်လို့ဒီနိုင်ငံတကာရဲ့အားပေးမှုတွေလည်းလိုတဲ့အတွက်ကြောင့်မို့လို့ဒီနိုင်ငံတကာစင်မြင့်မှာအခုလိုမျိုးပြောခွင့်ရတဲ့အတွက်ကြောင့်မို့လို့ကျွန်မကကျွန်မအနေနဲ့ကတော့ဒီခွင့်ရေးကိုလက်လွတ်မခံဘဲနဲ့ပေါ့เนาะဟိုဒီကျမတို့ရဲ့ဒီမိုကရေစီတက်ပွဲကိုအားပေးဖို့ဟို၆ခံဖို့အတွက်ကိုဟိုတိုက်တွန်းခဲ့ပါရဟုတ်
ဟုတ်ကဲ့ဆိုတော့အခုလိုမျိုးအခြေအနေမှာမြန်မာနိုင်ငံမှာလက်ရှိဒီလိုအကျက်တဲတွေဖြစ်နေတဲ့အချိန်မှာနိုင်ငံတကာရဲ့ထောက်ပံ့အားပေးကူညီမှုကရောဘလောက်အရေးကြီးတယ်လို့ခံယူထားပါလဲကိုကဒါဟိုရှေ့တန်းမှာဒီမြန်မာရေးအတွက်ဟိုနိုင်ငံတကာစင်မြင့်မှာဆောင်ရွက်နေတဲ့သူတယောက်ဆိုတော့
ဟုတ်ကဲ့ပါမဟိုနှစ်ပိုင်းပေါ့နော်ကျမတို့တော်လှန်ရေးတခုအထူးသဖြင့်အာဏာရှင်တိုက်ဖျက်ရေးဒီမိုကရေစီရရှိရေးနော်တော်လှန်ရေးကိုဆောင်ရွက်တဲ့အခါမှာကျမတို့ရဲ့အဓိကအင်အားကပြည်တွင်းကလာတာဖြစ်ပါတယ်ကျမတို့ပြည်သူတွေကကျမတို့ရဲ့အင်အားဖြစ်ပါတယ်ကျမတို့ကျမယုံကြည်တာကကျမတို့လူချင်းတဲ့အနာဂတ်ကိုကိုယ်တိုင်ဖန်တီးဖို့လိုတယ်ကိုမှမဖန်တီးရင်သူများလာကူညီပေးလို့မရဘူးလာဖန်တီးပေးလို့မရဘူးနိုင်ငံတကာကလည်းလာဖန်တီးပေးလို့မရဘူးဆိုတော့ကျမတို့ရဲ့အကြီးကအင်အားကပြည်တွင်းအားဖြစ်ပါတယ်ကိုရီတီတူးချင်းစီရဲ့လှုပ်ဆောင်ချက်တွေဖြစ်ပါတယ်ဆိုတော့နောက်တစ်ပိုင်းကတော့ဒီနိုင်ငံတကာရဲ့အားပေးမှုဟိုတိုင်းပြည်တစ်ခုအစိုးရတည်းရဲ့ဖြစ်လာဖို့ဆိုတဲ့ဟာကကိုဘောက်ကိုတီးကြအခုလိုကပ္ပရွာကြီးဖြစ်လာတဲ့အခါမှာနိုင်ငံတကာဒီအတိုင်းဝိုင်းနဲ့ဟိုဆက်ဆံ ပြီးတော့ကျမတို့ရဲ့ဟိုတိုင်းပြည်နဲ့အစိုးရရဲ့အဲဒိုးစီးပွားတွေကဒီအဆက်ဆက်မှုတွေရှိနေတဲ့အခါကျတော့တိကျရက်တည်လို့လည်းမရဘူးပေါ့နော်အဲ့လိုတိကျရက်တည်လို့မရတဲ့အတွက်ကြောင့်မို့လို့နိုင်ငံတကာရဲ့ဟိုအထောက်ပံ့နဲ့နိုင်ငံတကာရဲ့အားပေးမှုတွေလည်းလိုအပ်တယ်ပေါ့ဒီနေရာမှာအရေးပါဆုံးကတကယ်လို့ဒီလိုမျိုးအာနာရှင်တွေပေါ့နော်စစ်အာနာရှင်တွေအေအာနာသိမ်းတဲ့အုပ်စုတွေကနေပြီးတော့ပါဒီလိုဆိုးရွားတဲ့ရာဇဝတ်မှုတွေကိုကျူးလွန်ထားရဆိုလို့ရှိရင်အဲ့လိုဟိုနိုင်ငံတကာဥပဒေတွေကိုချိုးဖောက်ထားရဆိုလို့ရှိရင်နိုင်ငံတကာမှာဘာလဲရှိလဲဆိုတော့ကျမတို့ကာကွယ်ပေးဖို့တာဝန်လည်းရှိရပေါ့နော်အဲ့ဟာကိုဟိုအခြေပြုပြီးတော့ကျမတို့အနေနဲ့ကလောလောဆယ်မြန်မာစစ်တပ်ဟာဆိုလို့ရှိရင်လူခွင့်ရေးချိုးဖောက်မှုတွေအများကြီးကျူးလွန်ထားရဲအဲစစ်တပ်တစ်ခုဖြစ်တဲ့အဲလူမျိုးစုတွေကိုဟိုတတ်ဖြတ်ထားရဲလူမျိုးလုံးတတ်ဖြတ်မှုတွေလုပ်ထားရဲအဲစစ်တပ်တစ်ခုဖြစ်တဲ့လက်ရှိလည်းကျမတို့အဲလူသားမျိုးနွယ်အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေတဲ့စစ်တပ်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့ဒါနိုင်ငံတကာကလည်းသူ့အနေနဲ့သူ့ရဲ့တာဝန်ကိုဖြည့်ဆည်းဖို့လို့ပြီးတော့ဒီစစ်တပ်ကိုအရေးယူဆောင်ရွက်ပေးဖို့လိုတယ်ပေါ့နော်အဲ့ဟာကိုကျမတို့ကသူတို့ကိုလှုပ်ဆောင်လာအောင်လို့တိုက်တွန်းနေရတာပေါ့နော်နေဖို့တိုက်တွန်းဖို့လည်းလိုရပေါ့ဆိုတော့ဟိုသူတို့အားကိုဒီနေရာမှာဒီလိုစိုးရတဲ့သူတို့မှရှိတဲ့တာဝန်ကိုဖြည့်ဆည်းရင်းနှီးမှသူတို့အားကိုကျမတို့ယူပြီးတော့ပြည်တွင်းကအားနဲ့ပူးပေါင်းပြီးတော့တိုက်ထုတ်သွားဖို့လိုတယ်နှစ်ဖက်အဲအနှစ်ခုလုံးလိုတယ်လို့ကျမပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့ပါဒါပြည်တွင်းကအတိတ်အချိန်တည်းမှာလည်းနိုင်ငံတကာရဲ့အခန်းကဏ္ဍလည်းအရေးကြီးတယ်လို့နားလည်ပါတယ်ခုလိုအချိန်ပြည့်ပြီးတော့ဖြေကြပေးတဲ့အတွက်အကြီးကြီးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမားကြီးပါ
မခင်ဖြူတွေစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကိုအောင်စီစဉ်တင်ဆက်ထားတဲ့တူတဆုံလေအမေရိကန်တခွင်အစီအစဉ်နားဆင်ကြရအောင်ပါ။
Air Force 1လေယာဉ်ဟာအမေရိကန်သမရကမ္ဘာတဝန်ခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါအခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတည်ဆောက်ထားတာလဲသမရကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါလူအများစုအတွက်တော့လေရင်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမရစီးနင်းတဲ့ Air Force 1လေရင်ကတော့သူ့အတွက်ဝင်ဟင်တွေကရုန်းကန်တဲ့အိမ်ဖြစ်ပါတယ်အခုခါမှာတော့ Air Force 1လေရင်ကိုဘယ်လိုဖွဲ့စည်းတည်ဆောက်ထားလဲဆိုတာလူအများကြည့်နိုင်ဖို့ပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရပ်မှာပြသထားပါတယ်ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforce1experience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူအရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်တွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုတန်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force 1လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ်
You should be standing by the massive engineFeel free to walk up to it.
အင်ဂျင်ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တမုန်အကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမရမနာပြန်တက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်တက်နိုင်တာပါတကယ်တော့လေ Air Force 1လို့ခေါ်ရဟာတမရစီးနေတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယဉ်မရှိအောင်အတွက်နာမည်ပေးထားတာပါသမရတတန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနေတဲ့အခါမှာတော့ Air Force 1လို့မခေါ်တော့ပါဘူ
း An Air Force 1 has also carried the bodies of our deceased presidents on one final ride. to their place of rest.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွက်ရွှေ့ပြောင်းတည်ယူရမှာလဲ Air Force 1ကိုအသုံးပြုပါရတယ်။သမရ John F. Kennedy, Lyndon Johnson နဲ့သမရ Ford တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါရတယ်။2004ခုနှစ်ကသမရ Ronald Reagan ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြေးစဉ်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါရတယ်။လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်းအိတ်ခန်းနဲ့အစီဝေကန်းရုံးခန်းတွေရှိပါတယ်။သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေရင်ပေါ်မှာသမရအခန်းထဲကလွဲလို့လေရင်မှူးတွေအတွက်သာအိတ်ရရှိပါတယ်။သမရရုံးဝန်းထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်နဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါ။သမရစီးတဲ့လေရင်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်မှာအစီဝေကန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါ။ပေ4000အမြင့်ကရုံငန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ပီကွက်တွေမမှောက်အောင်အထင်းကွက်တွေလှုပ်ထားသလိုအစည်းဝေးထိုင်ကုန်တွေမှာဆိုရင်လဲစီဘဲထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါ။အဲဒီနောက်ကယ်လျက်ကတော့သမရရုံးဖွဲ့ဝင်တွေသမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေသမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါ။သတင်းမီဒီယာတွေသာမရှိဘူးဆိုရင်တပ္ပရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လဲဆိုပါရယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကတပ္ပရ Bill Clinton လက်ထက်ကတပ္ပရနဲ့ကတော့ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up He only had 2.5 hours sleep so I came in
သူကနှစ်နာရီခွဲလောက်ပဲအေးရသေးတယ်မယ်နှိုးဖို့အချိန်ကျနေပါပြီဒါကြောင့်သူ့အေးရသွားပြီးအသားလေးချိန်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်ပြီးတော့အသံထွက်ပြီးညီးပါတယ်နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမားကဒီလိုဆိုရင်မနှိုးနဲ့ပေါ်ဆိုပြီးပြောပါတယ်ဒါကတော့အမေရိကန်သမားရဲ့ဓာတ်ရအမိန်ပေါ့ဗျာ
လေးရင်မှူတန်းနေအနေနဲ့သမားတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါရယ်သမရအတွဲစားတောက်ဖွဲရပြင်ဆင်ပေးရတဲ့လေရင်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard he didn't have any specific
သမရဘော့ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားခြင်းလဲဘာစားခြင်းလဲဆိုတာမျိုးလည်းမရှိပါဘူးတခုပါပဲသူကပန်းကောက်ပြီးဇင်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
်ဘက်ကီရှော့စ်ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူဟာ1981ခုနှစ်ကနေ1989ခုနှစ်အထိသမရတာဝန်ယူခဲ့တဲ့သမရ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပ
ါ When I was hired my official photograph with President Reagan
လေယာဉ်အမှုတန်းဖြစ်လာတော့သမရ Reagan နဲ့မှတ်တမ်းတက်ပုံရိုက်တဲ့အခါမှာသူကပခုံးကိုဖက်ထားပါတယ်ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေသမရကဖက်လက်တကင်းနေတတ်သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့ရီအလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ရှို့သွင်းပြီးမှနောက်တစ်ဖက်ကိုထပ်ဝဲရတာဆိုတော့အလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တဲ့ဒီလေအများပြားရှိနေတာပါ1963ခုနှစ်နိုဝင်ဘာလထဲမှာသမရ John F. Kennedy လှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမရ Lyndon Johnson ဟာ Air Force 1လေယာဉ်ပေါ်မှာသမရအဖြစ်ကျန်းသက်စွာကျင်းပခဲ့ဘူးရတယ်။သမရစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမရ Eisenhower လက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါ။အခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုတမရစီးနင်းလေးရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
ကောင်းအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တူတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီတောက်ကြညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကနောက်ဆုံးအစီအစဉ်ဖြစ်တဲ့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍနားဆင်ကြရအောင်ပါရှင်
ဒီကဘတ်တော့ Atlantic သမုဒ္ဒရာထဲမှာမျိုးနေတဲ့ပြီး
အမေရိကတိုက်ကရေဘီယံပင်လယ်ကမ်းရိုးတန်းဒေသတွေကိုရောက်လာလေရှိတဲ့အညိုရောင်ပင်လယ်ရေနှိတစ်မျိုးဖြစ်တဲ့ကြောက်ဖွင့်တွေရဲ့အရေးပါပုံအကြောင်းပြောပြပေးပါပါတောင်အမေရိကတိုက်မက္ဆီကိုနိုင်ငံအရှေ့ပိုင်းကယူကတန်ကျွန်းဆွယ်ဟာမက္ဆီကိုပင်လယ်ကွင်းနဲ့ကရေဘီယံပင်လယ်ကမ်းမှာရှိပြီးကျွန်းဆွယ်ရဲ့အရှေ့ဘက်ကင်တန်နာရူးပြည်နယ်ထဲမှာကန်ကွန်လိုလှပါတဲ့နာမည်ကြီးတဲ့အပန်းဖြေကမ်းခြေတွေအများကြီးကြောင့်ခီးတွားတွေနဲ့ပြည့်နေတတ်ပါတယ်။စိမ့်ပြာရောင်တားကွက်ကြောက်သားလိုကြည်လင်လှပါတဲ့ရေပြင်နဲ့ဖြူလောက်လောက်တဲတောင်ဟာခီးတွားတွေကိုဆက်ဆောင်လို့ရှိပေမဲ့အခုနောက်ပိုင်းမှာကြောက်ပွင့်ညိုတွေအဆုလိုက်အပြုံလိုက်ရောက်လာလို့ရှိတယ်လို့တီးကြလွတ်လပ်တဲ့မက္ဆီကိုအမျိုးသားတက္ကသိုလ် UNAM အန်ဝါသိပ်ပံနဲ့တုံးတွင်းရေရုဆိုင်ရာလေ့လာတဲ့ဌာနကသုတေသနပညာရှင်ဒေါက်တာရိုဇာအီလိုက်ဇာရိုဒရီဂါကပြောပါတယ
်။ Ya casi se ha vuelto un evento anual, ¿no? Solo que hay años que llega más abundantes que otros.Y también hemos visto que hay gran variabilidad a lo largo de la costa.
ချောက်ပွင့်လို့ခေါ်တဲ့ပင်လယ်ရေညီတွေကဒီကမ်းခြေကိုတစ်နှစ်မှတစ်ချိန်လောက်တော့နှစ်စဉ်လာပြီးတော့ဆုတွေရှိတတ်ပေမဲ့တချို့နှစ်တွေကျရင်တော့အချိန်ရေပိုပြီးတော့များများလာဆုတတ်ပါတယ်။ဒီကမ်းရိုးတန်းတစ်လျှောက်မှာလည်းလာပြီးဆုတဲ့ပင်လယ်ရေညီပမာဏကအ ਨੇ အများမတူတတ်ပါဘူး။နှစ်တိုင်းအဲ့ဒီလိုပါပဲ။တနေရာနဲ့တနေရာသူတို့လာဆုတဲ့ပမာဏအ ਨੇ အများတော့ကွာလေးရှိပါတယ်။အဲ့ဒီလိုမျိုးပမာဏမျိုးစုံနဲ့ဘာကြောင့်ရောက်လာတတ်တယ်ဆိုတာကျမတို့နားလည်ဖို့နှစ်အတော်ကြာအောင်မှာပါဒါပေမဲ့အခုချိန်မှာတော့သူတို့မလာဘဲကိုမနေဘူးလို့ထင်ပါတယ်ရှင
်အညိုရောင် LG တစ်မျိုးဖြစ်တဲ့ Cycasm တွေဟာ Atlantic သမုဒ္ဒရာထဲမှာအောက်ချမ်းပြင်နဲ့မထီပဲရေပြင်ပေါ်မှာပဲပေါ်လောမျောနေလေရှိပါတယ်ငါးမျိုးစိတ်ပေါင်း120လောက်နဲ့ကျိုးယုံမဲ့တရောမျိုးစိတ်120ကျော်ဟာသူတို့ကိုမှီတင်းနေထိုင်ကြတာပါပင်လယ်လေးလိုမျိုးတုံးကန်နီရှားပါမျိုးစိတ်တွေတူညာငါလိုစီးပွားဖြစ်အရေးပါတဲ့ငါးမျိုးစိတ်တွေရဲ့ခိုနားနေထိုင်ရာနဲ့အဟာရဖြစ်တဲ့နေရာလည်းဖြစ်ပါတယ်။ဒီကြောက်ပွင့်မျိုးတွေဟာသမုဒ္ဒရာရေစီးကြောင်းနဲ့အတူလိုက်ပါပြီးတနေရာကနေတနေရာကိုရောက်သွားလို့ရှိပါတယ်။ Atlantic သမုဒ္ဒရာထဲမှာရှိတဲ့ Equator ရံဝန်းကပူနွေးပြီးအဟာရဓာတ်ပေါ်ကျတဲ့ Sargasso ပင်လယ်ပြင်မှာတွေ့ရလို့ရှိတာကြောင့်သူတို့ကိုဆိုင်ကစံမျိုးစိတ်ဖြစ်တဲ့နာမည်ပေးထားတာပါဒီကြောက်ပွင့်လေးတွေစုစည်းပြီးမျက်ဖြာလိုအချက်ကြီးတွေဖြစ်လာတဲ့အခါမှာလေးနဲ့ရောရေစီးကြောင်းနဲ့ပါမျောပါပြီးကရေဘီယံပင်လယ်ဘဲကိုရောက်သွားလို့ရှိပါတယ်ဒီအခါမှာကရေဘီယံကျွန်းနိုင်ငံတွေရှိရောက်သွားလို့ရှိတယ်လို့တခါတလေမှာအနောက်အာဖရိကအထိပါရောက်သွားတတ်တာပါဒါပေမဲ့သဘာဝအားဖြင့်အနည်းချင်းလောက်သာပင်လယ်ကမ်းဆက်တွေမှာတင်နေလို့ရှိပါတယ်ဒီကြောက်ပွင့်တွေဟာပင်လယ်ကမ်းရိုးတန်းတည်နေရေးအတွက်ရောကမ်းခြေတလျှောက်မြေစီးဩဇာကျယ်ဝစေဖို့အတွက်ပါတိတ်ကိုအရေးပါတယ်လို့အမေရိကန်နိုင်ငံ Caribbean ဒေသက Virgin Island အစိုးရဒုဝန်ကြီးချုပ်လည်းဖြစ်တန်ရန်စာတနဲ့အလုပ်သမားဝန်ကြီးလည်းဖြစ်တဲ့ဒေါက်တာ Cadric Pickering ကပြောပါတယ်ကြောက်ပွင့်တွေဟာညက်တွေအပါအဝင်တဲတောင်ပြင်မှာချစ်စားတဲ့သရဝငယ်လေးတွေရဲ့အစာဖြစ်တယ်လို့တဲတောင်ကမ်းခြေတဝိုက်ပေါက်ရောက်တဲ့အပင်တွေအတွက်လည်းမြေဩဇာဖြစ်စေပါတယ်ဒါပေမဲ့ဒီကြောက်ပွင့်တွေဆွေးမြေ့တဲ့အခါမှာထွက်လာတဲ့ hydrogen sulfide ကအနံ့သိပ်ဆိုးပါတယ်။အယံအဆင်းမရှိပေမဲ့မီးလောင်လွယ်ပြီးအန္တရာယ်ကြီးတဲ့အဆိပ်ငွေတစ်မျိုးဖြစ်ပါတယ်။ဒီဆွေးမြေ့နေတဲ့ကြောက်ပွင့်တွေဟာအနည်းချင်းလောက်ပဲဆိုရင်သူတို့ကိုမိုးရေကတန့်ဆင်ပေးတတ်တယ်လို့နောက်တစ်ခါမုန်တိုင်းဝင်ညောပါသွားတာဒါမှမဟုတ်တဲတောင်အောက်ကိုရောက်သွားတာမျိုးကြောင့်ကမ်းခြေအတွက်ငေးစီဩဇာဖြစ်တင်းပေးတဲ့အပြင်ကမ်းခြေထိမ့်သိမ်းရဲ့အတွက်ပါတိတ်ကိုအရေးပါပါတယ်။ကြောက်ပွင့်တွေဟာရေထဲမှာဆင်းတော့ဘန်းအန်တွေမှမပေးတတ်ပါဘူး။ဒါပေမဲ့ကမ်းခြေမှာတကယ်လို့ကြောက်ပွင့်ဖျားကြီးတွေ၃ပေလောက်ထူလာရင်တော့ဖယ်ရှားပေးဖို့လိုပါတယ်။မဖယ်ရှားရင်တော့ဝန်းကျင်တစ်ခုလုံးမှာဆုတ်ွားတဲ့အနက်အသက်တွေလွှမ်းလာနိုင်တယ်လို့ဘက်တီးရီးယားတွေပေါက်ပွားပြီးအောက်ဆီဂျင်နည်းပါးသွားတဲ့အတွက်ရေသရောတွေရှင်သန်ဖို့အတွက်ခက်ခဲတဲ့ဝန်းကျင်ဖြစ်လာနိုင်ပါတယ်။2021မှာတော့မက္ဆီကိုရေရက်ကကမ်းခြေမှာရှင်းလင်းပေးရတဲ့အထိအညိုရောင်ကြောက်ပွင့်ပင်လယ်ရေညှိတွေတိတ်ကိုများလာတယ်လို့ဒေါက်တာရိုဇာကပြောပါတယ
်. Entonces como que se hizo la tormenta perfecta, ¿no? Llegó el sargazo, había nutrientes, está el agua cálida y esto
တကယ်လို့မုန်တိုင်းကောင်းကောင်းဝင်မယ်ဆိုရင်ကမ်းခြေကိုကြောက်ပွင့်နေရောက်လာတတ်ပါတယ်အဲ့ဒီမှာအဟာရဓာတ်တိတ်ကြွယ်ဝသလိုရေကလည်းနွေးနေတော့ကြောက်ပွင့်တွေပွားဖို့အတွက်အခြေအနေကတိတ်ကောင်းတာပေါ့ဒီနှစ်မှာတော့အခြေအနေတိတ်ကောင်းလို့က ောက်ပွင့်ပွားနှုံးကတိတ်မြန်ပြီးတော့ရပ်ပေါင်း20အတွင်းမှာသူကနဆလောက်ကိုပွားနိုင်တဲ့အပြင်ဆက်ဆက်ပြီးတော့လည်းပွားနေတာကြောင့်ဒီနှစ်မှာတော့ကြောက်ပွင့်တွေအများကြီးတွေ့ရပါတယ
်ဒီကြောက်ပွင့်တွေဟာ2021ခုနှစ်ကစပြီးကရီးဘီယံပင်လယ်ကြောမှာတဖြည်းဖြည်းများလာနေပြီးလဟာဥရုယာသီပြောင်းလဲမှုနဲ့ဆက်နွယ်နေမယ်လို့ခန့်မှန်းရပါမယ်တည်တည်ချာချာတော့သူကြေတနာမလုံနိုင်ကြသေးပါဘူးကင်တန်နာရူပြည်နယ်တစ်ခုထဲမှာလည်း2021မတ်လကစပြီးမက္ကဆီကိုရေရက်ကဖယ်ရှားပြရတဲ့ကြောက်ပွင့်ကတန်ချိန်ပေါင်း 38,000 ကျော်ရှိပါတယ်ဒီရေညှိတွေကိုစောက်လို့ရင်အတွက်သာမကတရိတ်ဆန်အစာတွေထုတ်လုပ်တာဓာတ်မြေဩဇာထုတ်လုပ်ရာတွေမှာပါသုံးနိုင်တဲ့အတွက်ဒေတာရင်းစီးပွားရေးလုပ်ငန်းရှင်တွေကအသုံးချဖို့အတွက်ကြံစည်နေကြစဉ်ဖြစ်ပါတယ်
Desafortunadamente ahorita pues el uso industrial de estas algas es muy poco. O sea, lo ideal sería que tuviéramos industrias pues, que utilizaran toneladas. Entonces,
ကြောက်ပွင့်တွေအများကြီးရနေပေမဲ့ကြောက်ပွင့်ကိုစီးပွားဖြစ်အသုံးချဖို့တကယ်တမ်းမှာတော့တိတ်ပြီးတော့မလုပ်နိုင်သေးပါဘူး။ကျမတို့ကတော့အခုချိန်ထိဆိုရင်နှစ်စဉ်နှစ်တိုင်းဒီကမ်းခြေကိုရောက်လာတဲ့ကြောက်ပွင့်တွေကိုတန်နဲ့ချီပြီးတော့စက်မှုလုပ်ငန်းအတွက်သုံးနေပါတယ်။တကယ်ဆိုရင်ဒါကိုအသုံးချဖို့စက်မှုလုပ်ငန်းတွေကိုပထမဆုံးထူထောင်ဖို့လိုတာပါ။လက်ရှိမှာကျတော့တိတ်ပြီးတော့မရှိသေးပါဘူး။ရှိတဲ့ဟာတွေကလည်းနည်းနည်းလေးပဲ။အများအဖြစ်ကစမ်းသပ်တဲ့အစင်မှာပဲရှိနေသေးပါတယ်။ကျမတို့မှလိုနေတာကဒီကြောက်ပွင့်တွေကိုစုဆောင်ပေးမယ်စနစ်ဖြစ်ပါတယ်။ဒါပြင်ဥပမာဒီကြောက်ပွင့်တွေကိုပြပတင်ပို့နိုင်တဲ့အထိစီးပွားဖြစ်လုပ်နိုင်တာမျိုးမက္ကဆီကိုမှာမရှိသေးပါဘူးရှင်
။2021ခုနှစ်မှာတော့ကကရီးဘီယံပင်လယ်ကြောမှာဒီကြောက်ပွင့်တွေကိုမိုင်9500ကျော်တရှိလောက်ထိကန့်နှံနေတာကို NASA ကောင်းကင်ဂျူရူဓာတ်ပုံမှာတွေ့ခဲ့ရပြီးအဲ့ဒီအချိန်ကဒီကြောက်ပွင့်ဖြာကြီးတွေကြောင့်ရေအောက်ကတန်တာကြောက်တန်းတွေနေအောင်မရပဲဖြစ်ခဲ့ရတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်လို့နော်
ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါလေရှင်။ဒီကနေ့ညအတွက်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေအပတ်စဉ်ခန္ဓာတွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bammis@voanews.com ကိုပို့ပို့နိုင်ပါလေရှင်။ VOA မြန်မာပိုင်းရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုကြံနေသေးတဲ့အချိန်မှာတော့တောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးပါ
တောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အခရီးလိုက်စားမှု၄မှုကိုနေပြည်တော်တည်ထောင်တရားရုံးမှဒီကနေ့အောက်တိုဘာ၁ရက်နေ့မှာစတင်စစ်ဆေးတာမှာစစ်ကောင်စီဘက်ကတရားလိုပြတဲ့အဖြစ်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းလာရောက်ထွက်ဆိုခဲ့ပါတယ်။တောင်ဆန်းစုကြည်ပေါ်ဆွဲထားတဲ့အခရီးလိုက်စားမှုတွေထဲမှာဦးဖြိုးမင်းသိန်းစီကအမေရိကန်ဒေါ်လာနဲ့အကယ်ဒမီအခောက်ရွှေတွေကိုလက်ခံယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တမှုပါဝင်ပါတယ်။နောက်ထပ်သုံးမှုကတော့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့တရားဆွဲထားတာပါ။အခရီးလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့တောင်ဆန်းစုကြည်ကိုမန္တလေးတိုင်းဒေသကြီးတရားလွှတ်တော်မှာစစ်ကောင်စီကတရားဆွဲခဲ့တဲ့အမှု၄မှုကိုနေပြည်တော်မှာပြောင်းပြီးတော့ဒီကနေ့စစ်ဆေးတာလည်းဖြစ်ပါတယ်။လေးမှုမှာဒေါန်ဆန်းစုကြည်တူဦးတွေကိုတည်တံ့ဆွဲတာကနှစ်မှု။နေပြည်တော်စီမင်းသားရရဲ့ဥက္ကဋ္ဌတာဝန်နဲ့နေပြည်တော်မြို့တော်ဝန်တာဝန်နဲ့ယူခဲ့သူဒေါက်တာမျိုးအောင်နေပြည်တော်ဒုတိယမြို့တော်ဝန်တာဝန်ယူခဲ့သူဦးရဲမင်းဦးနဲ့နေပြည်တော်စီမင်းသားရရဲ့ကော်မတီမှာပါသူဦးမင်းသူတို့နဲ့အမှုတွဲဖွင့်ထားတဲ့အမှုကနှစ်ခုပါဝင်ပါတယ်။ဒေါန်ဆန်းစုကြည်အပေါ်အမှုတစ်ခုတိုးပြီးတော့ဒီကနေ့ထပ်ဆွဲတဲ့အကြောင်းစာရရှိပေမဲ့အသေးစိတ်တော့မသိရသေးဘူးလို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဦးခမောင်စောက VOA မြန်မာပိုင်းကိုပြောပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေကိုဒီဇင်ဘာလ3ရက်အထိလဲပတ်နိုင်အောင်လို့လွှတ်တော်ကယာယီအတုံးစီကိုခွင့်ပြုခဲ့တာမို့ဒီကနေ့ကစပြီးတော့အစိုးရလုပ်ငန်းတချို့ရဆိုင်လိုက်ရမယ်အရေးကနေပြီးတော့ရှောင်ရှားနိုင်ခဲ့ပါတယ်။အစိုးရယာယီအတုံးစီမူကြမ်းကိုကြာတာပြေးနေတော့ကအထက်လွှတ်တော်မှ65မဲ35မဲနဲ့အတည်ပြုနိုင်တယ်လို့အောက်လွှတ်တော်မှထောက်ခံမဲ254မဲကန့်ကွက်မဲ185မဲတို့နဲ့အတည်ပြုနိုင်ခဲ့တာပါ။အမေရိကန်ပြည်ထောင်စုတွေကအိုဟောင်းနေတဲ့လမ်းတွေတံတားတွေကိုပြုပြင်တည်ဆောက်ရေးနဲ့တနိုင်ငံလုံးမြန်နှုံးမြင့် broadband internet ကွန်ရက်တွေဖြန့်ကျက်ရေးအတွက်အခြေခံအဆောက်အုံဆိုင်ရာအတုံးစီဥပဒေကြမ်းကိုတော့ဒီမိုကရက်အမတ်တွေကြားမှကန့်ကွက်မှုတွေရှိတဲ့အတွက်ကြာတာပြေးညတော့ကမဲခွဲမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။အမေရိကန်ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Merck ကသူတို့စမ်းသပ်နေတဲ့ COVID-19 ကပ်ရောဂါအတွက်တောက်ဆေးကိုကိုရိုနာဗိုင်းရပ်စ်ပိုးလက်တလောကူးစက်ခံရသူတွေမှာစမ်းသပ်ခဲ့တာမှဆေးရုံတင်ရမှုနဲ့တိုက်စုံမှုထက်ဝက်လျှော့ချနိုင်ခဲ့တယ်လို့ပြောပါတယ်။မကြာခင်သူတို့ COVID ကာကွယ်ဆေးတောက်ဆေးကိုအသုံးပြုခွင့်ပေးဖို့အတွက်လည်း American နဲ့ကမ္ဘာတစ်ဝှမ်းမှာခွင့်ပြုချက်တောင်းမယ်လို့ဆေးကုမ္ပဏီကပြောပါတယ်ရှင်။
အော်တိုဘာလာတရက်နေ့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်မဆုမြတ်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ Elias နဲ့ El Santos တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူအပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်
This program has come to you.